Welcome to the Voice of America in Burmese.
mingla mne khima tora shin mya shin voa american tan myama bai season ye 2022 khu ne mela 3 ye tinin han ni mne khin season 2 ko myama san do chain mne 6 nai ga ni 9 nai ye thi sat tin thau lwin ni ba bi line do meter 25 40 51 do ga ni phan yu na sin nai cha ba de shin chama thank you thai ba shin di mne khin season 2 ko ta win yu tin sat ma ba ဒီကနေ့အစီအစဉ်မှာတော့မြန်မာနဲ့နိုင်ငံတကာထိပ်တန်းရောက်သတင်းတွေကိုအရင်ဆုံးတင်ပြပေးမှာဖြစ်ပြီးဒီနောက်မှာတော့
ရပ်ခွန်စင်းတဲ့ရောက်စီတနာကျောင်းနေတင်လာဆိုပြီးဖရူဆိုမျိုးနဲ့ဖန်ခံရတော့ဖရူ
ဆိုမျိုးတရားပြည်နယ်ဖရူဆိုမျိုးအဝင်မှာလူငယ်80ကျော်ဖန်ခံရတဲ့အကြောင်းသတင်းပေးပို့ချက်မှာနားဆင်ချက်ရပါမယ်ဒီနောက်မှာတော့သတင်းမှောင်ချလို့တဲ့စစ်တပ်ရဲ့လုပ်ရက်ကမထီရောက်ဘူးလို့ပြောလာတဲ့မြန်မာနောက်အယ်ဒီတာချုပ်ဦးစိုးဝင်းနဲ့တွေ့ဆုံမေးမြန်းထားတဲ့မြန်မာရေးဆွေးနွေးကပြည်သူတွေရဲ့သဘိတ်တိုက်ပွဲတွေထိရောက်မှုကိုသုံးသပ်ထားတဲ့ပြည်ရင်းသတင်းသုံးသပ်ချက်တို့ကိုနားဆင်ရမယ်အပြင်သောရရှင်တို့ပေးစာတွေကိုလည်းပြန်ကြားပေးမှာပါအခုရင်းဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုညံဝင်းအောင်တို့ကြီးညာပေးကြပါမယ်ရှင
်ကမ္ဘာလုံးဆိုင်ရာနှွေဦးဒေါ်လာရင်းနဲ့အဖြစ်သတ်မှတ်ထားတဲ့မေလ2ရက်တနင်္လာနေ့ကရန်ကုန်မန္တလေးအပအဝင်နိုင်ငံတော်မျိုးအတော်များများမှဆင်အနာသိမ်းဆန့်ကျင်တဲ့ဆန္ဒပြပွဲတွေလူဝင်အားအများအပြားနဲ့ပြန်လည်လှုပ်ဆောင်လာကြတာဖြစ်ပြီးသူတို့ကိုရဲနဲ့စစ်တပ်ကပစ်ခတ်ခဲ့တဲ့အတွက်6ရောက်ထဲမှနေတည်ဆုံးခဲ့ရပါတယ်။စကိုင်းတန်းရွှေဘုံခရိုင်တဲကဝက်လက်မြို့မှာဆန္ဒပြသူတွေကိုစစ်ကောင်စီတပ်တွေကခြေအစ်စ်တွေနဲ့ပစ်ခတ်နှိမ်နှင်းတဲ့အတွက်22နှစ်အရွယ်လူငယ်တအူးအပအဝင်2ရောက်ထဲမှနေတည်ဆုံးခဲ့ရပြီးအဖမ်းဆီးခံရတာလည်းရှိတယ်လို့ဆန္ဒပြပြည်သူတို့က VOA ကိုပြောပါတယ်။ကချင်ပြည်နယ်ဖားကန့်မှာတော့ဆန္ဒပြသူထောင်နဲ့တောင်းနဲ့ချီရှိခဲ့ပြီးဒီဆန္ဒပြတပိတ်စစ်ကြောင်းတွေကိုပြစ်ခတ်နှိမ်နှင်းတာကြောင့်အသက်33နှစ်အရွယ်ကိုဝေဖြိုးတည်ဆုံးခဲ့ရပြီး20ကျော်ဒဏ်ရာရခဲ့တယ်လို့ဖားကန့်မြို့ကတူက VOA ကိုပြောပါတယ်။ရှမ်းပြည်နယ်နောင်ချိုမြို့မှာလည်းပြစ်ခတ်နှိမ်နှင်းတာကြောင့်အသက်40အရွယ်ကိုဝင်းနိုင်နဲ့အသက်60လူကြီးပိုင်းတူတနက်ချီထိမှန်တည်ဆုံးခဲ့ရတယ်လို့တီဘောမှာလည်းတယောက်တည်ဆုံးပြီးနှစ်ယောက်ဒဏ်ရာရခဲ့တာပါ။အခုလိုစစ်တပ်နဲ့ရဲကပြစ်ခတ်နှိမ်နှင်းမှုတွေရှိနေပေမယ့်ရန်ကုန်မှာတနင်္ဂနွေနေ့ကမြို့နယ်အတော်များများမှာရာနဲ့ချီတဲ့ဆန္ဒပြသူတွေလမ်းမတွေပေါ်ထွက်ထွက်ကြပါလား။တနင်္ဂနွေနေ့မှာလူငယ်အများစုပါတဲ့ဆန္ဒပြသူတရားကျော်လောက်ကဆီယနာရှင်ဆန့်ကျင်ကြွကြော်တမ်းတွေနဲ့ချီတက်ခဲ့ကြသလိုအင်းစိန်မြောက်ကလာပါဝင်မြို့နယ်အတော်များများမှာဆန္ဒပြခဲ့ကြတာပါ။မန္တလေးမုံရွာရွှေဘိုပြည်မကွေးတောင်ကြီးကချင်ပြည်နယ်မြစ်ကြီးနားမိုးကောင်းဖားကန့်မွန်ပြည်နယ်မော်လမြိုင်ကရင်ပြည်နယ်အိမ်တုမြို့တွေအပြင်ကလေးမှာတော့မြို့နယ်တွေကကျေးရွာတချို့မှာပါရွာလုံးချွတ်ဆန္ဒပြခဲ့ကြတာပါဧပြီလဆန်းပိုင်းကစစ်တပ်ရဲ့အကြမ်းဖက်ဖြိုခွင်းမှုကြောင့်လူပေါင်း200နီးပါးတေဆုံးခဲ့ရတဲ့ဘကိုးမြို့မှာတနင်္လာနေ့မနေ့အစောပိုင်းကရက်ွက်အုပ်ချုပ်ရေးယုံတေုံမီးလောင်ပြကြခဲ့ပါတယ်ညနေသက်တေတဦးကတော့ရက်ွက်အုပ်ချုပ်ရေးမှုယုံဘလို့မိဆာလောင်လဲဆိုတော့ကိုမသိပေမဲ့စစ်ကောင်စီကခန့်လိုက်တဲ့အုပ်ချုပ်ရေးမှုအစ်စ်ကိုတော့ရက်ွက်ပြည်သူတွေသဘောမကျတယ်လို့လက်လဲမခံကြဘူးလို့ VOA ကိုပြောပါတယ်
။ဘကူးမျိုးဆိုင်ရောက်ရက်ွက်အုပ်ချုပ်ရေးမှုယုံသူကဗမာတီရှိနေတယ်ဆိုတော့ကန္နာလန်တဲ့လူကြီးတာထိတ်လာကျွန်တော်ဒါနှစ်ဆင့်ရှိရဲ့တစ်စင်းကကားကြီးကူးရဲ့တစ်စင်းကဒီဘက်ဇီးကိုဖြတ်တဲ့နေရာမှာလူကြီးတာအဲ့ဒီထိတ်ပါဟိုရင်ဆိုင်ရောက်ထိတ်လာမနေ့ငါးနာရီခန့်နေကြနေပြီးတော့စတော့တယ်လာပြီးတော့စိတ်တော့မကြပါဘူးတနာရီခွဲကျော်တော့မှပြကြပါတယ်သူတို့ခန့်နေဟိုစစ်ကောင်စီအုပ်ချုပ်မှုအလိုမကျသဘောမှုဖြစ်ရတယ်လို့အများထင်ကြီးပြီ
းရဲကွက်အုပ်ချုပ်ရေးမှုယုံမီးလောင်ခဲ့တာနဲ့ပတ်သက်လို့ဘကိုးရဲစခန်းကိုဒီဝေကဆက်တယ်မင်းမြန်းခဲ့ပေမဲ့ဖုန်းကင်ဖြစ်ဆိုမဲ့သူမရှိခဲ့ပါဘူးဆိုရှယ်မီဒီယာမှာတင်ထားတဲ့ဗီဒီယိုဖိုင်နဲ့မှာတော့မီးလောင်နေတဲ့အုပ်ချုပ်ရေးမှုယုံလာမီးတက်ကားတွေရပ်ထားတာပါအခုလိုအုပ်ချုပ်ရေးမှုယုံမီးမလောင်ကစနေနေ့ညကအဲ့ဒီရက်ွက်တဝိုက်လမ်းတွေမှာစစ်တပ်နဲ့လုံခြုံရေးတပ်တွေလာပြီးလောက်လေးခွာတွေပြန်တနက်နဲ့ပါပြစ်ခတ်ခဲ့တယ်လို့ဒီမျက်မြင်သက်သေပဲကိုဒေတာကန်ကပြောပါတယ်
။စစ်နာရီခွဲလောက်လောက်မှာ6ချက်လာပြစ်တယ်။ပြစ်ပြီးတော့နောက်ကိုပြန်သွားတယ်တနားရီကြောင်းနေတော့တစ်ခါ7နာရီဝင်းတော့ဆောက်လာတယ်7နာရီလောက်တည်ပြီးကျွန်တော်တို့ဆိုင်းရောက်ရဲ့ကန္နာလာ၄လာ၅လာအုံနာဘူရာငောင်းသူတို့တော့နောက်ရှိနေကြမှာပဲဆိုရတယ်စက်တိုင်းလာမှာပြန်ပါတယ်
။ဘကုမာဧပြီ9ရက်နေ့ကရက်ွက်တွေမှာဆန္ဒပြသူတွေတိဆောက်ထားတဲ့ခံတပ်တွေကိုစစ်တပ်ကလက်နက်ကြီးအပါဝင်တနက်နဲ့နှိမ်နှင်းခဲ့တဲ့အတွက်လူပေါင်း100ကျော်ထက်မနည်းသေဆုံးခဲ့ပြီးအများပြားလဲဒဏ်ရာရတယ်လို့သတင်းတွေမှာဖော်ပြကြပါတယ်။ခရီးယန်ဘာသာဝင်တွေကိုးကွယ်တဲ့မေရော်မာရီယာကိုပူဇော်တဲ့မေလာမှာလက်ရှိပြည်ပကဖြစ်ရှိတဲ့ဒဏ်ခံနေရတဲ့မြန်မာနိုင်ငံအတွက်အထူးဆုတောင်းမြတ်တာပို့သပေးကြဖို့ပုံရဟန်းမင်းကြီး Francis ကတင်းနေငွေတွေနဲ့ဆုတောင်းပွဲမှာပန်ကြားလိုက်ပါတယ
်။ Quella della chiesa birmana
ဒီလာရဲမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးတာဝန်ရှိသူအားလုံးရဲ့နှလုံးသားတွေမှာမေရော့မြတ်တာကင်းဝတ်စေဖို့ကျွန်ုပ်တို့အားလုံးဆုပန်ကြပါစို့။ဒါမှမြန်မာနိုင်ငံပြန်လည်တည်ငြိမ်ရေးနဲ့ငြိမ်းချမ်းရေးရနိုင်တဲ့လမ်းကြောင်းပေါ်ရှောက်ဖို့သူတို့မှာစွန့်အားတွေရလာနိုင်မှာဖြစ်ကြောင်းပိုယဟန်မင်းကြီးကမင်ကြားခဲ့တာပါ။ကမ္ဘာတလောခံစားနေရတဲ့ကိုရိုနာဗိုင်းရပ်စ်ကာယောဂါဆိုကြီးကျင်းသွားစေဖို့အတွက်မေရော်မာရီယာဖခင်ကျောင်းတွေမှာနေ့စဉ်လိုလိုဝိပုစုတောင်းပွဲတွေကျင်းပနေတာဖြစ်ပြီးတနင်္လာနေ့စုတောင်းပွဲအပြီးမှာပိုယဟန်မင်းကြီးကအခုလိုပန်ကြားလိုက်တာပါ။မြန်မာနိုင်ငံငြိမ်းချမ်းရေးအတွက်စုတောင်းပေးဖို့မြန်မာခရစ်ယာန်ဖခင်ကျောင်းကပန်ကြားခဲ့တဲ့အတွက်အခုလိုဝိုင်းဝန်းစုတောင်းပေးဖို့မြစ်တာရက်ခံရတာဖြစ်ကြောင်းလည်းပြောပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့ပြီးတဲ့နောက်အာဏာသိမ်းမှုဆန့်ကျင်တဲ့ဆန္ဒပြသူတွေကိုပြင်းပြင်းထန်ထန်ချိန်မုန်းချိန်ကစပြီးသက်ဆိုင်ရာအဖွဲ့အားလုံးပြန်လည်တင်ပြရေးအတွက်တွေ့ဆုံဆွေးနွေးကြဖို့ပုံရဟန်းမင်းကြီးကထပ်တလဲလဲပန်ကြားထားတာဖြစ်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတာ3လရှိသွားပြီဖြစ်ပြီးမေလ2ရက်တနင်္ဂနွေနေ့မှာတော့ကမ္ဘာလုံးဆိုင်ရာမြန်မာနေဦးတော်လှန်ရေးဒုတိယလှိုင်းဖြစ်တဲ့နိုင်ငံပေါင်း18နိုင်ငံမှာအထိမ်းမှလှုပ်ရှားမှုတွေကျင်းပခဲ့ကြပါတယ်။ကနေဒါနိုင်ငံကမြန်မာဒီမိုကရေစီလှုပ်ရှားသူတရားကြော်လောက်ဟာဗန်ကူးဗားမြို့2010ဆောင်းရာသီအိုလံပစ်မီးရှူတိုင်းရှိရာလူစီကားတဲ့နေရာမှာဆန္ဒပြခဲ့ကြတယ်လို့ကိုကယ်ဗင်ရင်ကပြောပါတယ
်။ဟို18နိုင်ငံလုံးမှာဟို42မြို့ပေါ့နော်ကျင်းပသွားမဲ့ Bloody Club Strike ပေါ့နော်သွေးစွန်းနေတဲ့လက်အိတ်ဒီတုံးပြီးတော့ကျွန်တော်တို့ဆန္ဒပြသွားတာပါ။ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့မြန်မာနိုင်ငံမှာဖြစ်ပျက်နေတဲ့စစ်တပ်ကတပ်ဖြတ်နေတဲ့ဟာတွေကိုကျွန်တော်တို့စန့်ကျင်မယ်ပြီးတော့ကျွန်တော်တို့ဒီဘက်ကကနေဒါအစိုးရကိုလည်းကျွန်တော်တို့ဖိအားပေးခြင်းနဲ့ပေါ့နော်အဲ့ဒီအပြင်ကိုကျွန်တော်တို့ဒီချင်းပြည်နယ်ကရင်ပြည်နယ်ကချင်းပြည်နယ်တခြားနေရာတွေမှာဟိုစစ်တပ်နဲ့တိုက်နေတဲ့ဟာကိုကျွန်တော်တို့အသိမပြုခြင်းနဲ့ပေါ့နော်အားလဲအားပေးခြင်းနဲ့အဲ့ဒီအပြင်ကိုအခုပေါ်ပေါက်လာတဲ့ဟို NUG National Unity Government ကို support ပေးခြင်းနဲ့ပြီးတော့ကျွန်တော်တို့ကနေဒါအစိုးရကိုလည်းအသိမပြုစေခြင်းနဲ့ပေါ့အ
မေရိကန်နိုင်ငံမှာတော့ Boston မြို့က Harvard တက္ကသိုလ်ရင်းတယ်မှာမြန်မာနိုင်ငံရဲ့ဆန္ဒပြပွဲပြုလုပ်ခဲ့တယ်လို့မြန်မာနိုင်ငံသား4000လောက်နေထိုင်တဲ့ထိုင်ဝမ်မှာတော့ယာနဲ့ချီပြီးဆန္ဒပြခဲ့တယ်ပေါ့။အလားတူပဲတနင်္ဂနွေနေ့ကဂျပန်တနိုင်ငံထဲမှာလည်းတိုကျိုနာဂိုယာကိုဘေဆာကမြို့တွေမှာမြန်မာတွေရောဂျပန်လူမျိုးတွေပါလူယာနဲ့ချီပြီးဆန္ဒပြပွဲတွေကျင်းပခဲ့ကြတာပါ။တောင်ကိုရီးယားနိုင်ငံဒေဂူးမြို့ရေမြောင်းတက္ကသိုလ်နားမှာလည်းကိုရီးယားရောက်မြန်မာနိုင်ငံသားတွေကမ္ဘာလုံးဆိုင်ရာလှုပ်ရှားမှုအဖြစ်ဆန္ဒပြခဲ့ကြပါတယ
်။ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဘိုင်းနိုမီတာ24 kHz 12.3 ညဘိုင်းနိုမီတာ40 kHz 9.3 ညဘိုင်းနိုမီတာ51 kHz 5.85 နဲ့ဘိုင်းနိုမီတာ190 kHz 5.95တို့ကနေထုတ်လွှင့်ပေးနေပါရှင
့်။အိန္ဒိယနိုင်ငံမှာဝန်ကြီးချုပ်မိုဒီဟာလက်ရှိအဖြစ်များနေတဲ့ COVID ကာယောဂါထိန်းချုပ်ရေးကိုအ धिक အာရုံမစိုက်ဘဲရွေးကောက်ပွဲအနိုင်ရရေးကိုသာဦးစားပေးနေတယ်ဆိုပြီးဝေဖန်ခံနေရတာပါ။ရောဂါကူးစက်မှုပြင်းထန်နေချိန်မှာအိန္ဒိယဗဟိုရွေးကောက်ပွဲကော်မရှင်ရဲ့ကိုဗစ်စည်းကမ်းကင်တွယ်မှုရော့ဒီယော်ရဲ့နိုင်လွန်ပြီးနိုင်ငံရေးပါတီတွေလူတွေအစုအပြုံလိုက်စုဝေးချစ်တက်တာမဲယုံနေမှာလူတွေမခွာဘဲတန်းစီမဲပေးနေတာတွေလုပ်နေတယ်လို့အကဲကတချို့ကဝေဖန်ပါတယ်ဒီလိုပေါ်ရောက်မှုတွေကနေကိုဗစ်ကူးစက်မှုနှုန်းဆက်လက်မြင့်မားနေတယ်လို့တည်ဆုံးမှုလည်းတိုးပွားနေပါတယ်အိန္ဒိယနိုင်ငံမှာကိုဗစ်ကူးစက်မှုပြင်းထန်နေတဲ့ဂျာကကျင်းပတဲ့ရွေးကောက်ပွဲအတွင်းအနောက်ဘန်ကောက်ပြည်နယ်မှာတော့လက်ရှိပြည်နယ်ဝန်ကြီးချုပ်မမတာဘနာဂျီရဲ့ TMC ပါတီကအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီရဲ့အာဏာရ BJP ပါတီကိုအနိုင်ရသွားပါတယ်။အိန္ဒိယနိုင်ငံမှာတနင်္ဂနွေနေ့တရက်တည်းမှာတင်ကူးစက်မှုပေါင်း 39,000 ကျော်ရှိပြီး 24 နိုင်ရီအတွင်းကိုဗစ်ကြောင့်သေဆုံးသူ 3,900 နီးပါးရှိပါတယ်။ကိုဗစ်ဆေးအမြောက်အများထုတ်လုပ်တဲ့ဆက်ရုံတွေရှိတဲ့အိန္ဒိယမှာလူဦးရေသန်းပေါင်း 1,300 လောက်ရှိတဲ့နဲ့ကိုဗစ်ကာကွယ်ဆေးထိုးပြီးသူ 200 ခန့်နှုန်းသာရှိပါတယ်ခင်ဗျာ။ထိုင်းနိုင်ငံစမော့ပရာဂန်ခရိုင်တမနီဆက်ယုံတစ်ခုမှာမေလ1ရက်ညနေပိုင်းက မြန်မာအလို့သမားတဦးအလို့သမားတန်ရာ၄လွာကနေခုံချပြီးကိုကိုကိုအဆုံးစီရင်သွားတယ်လို့ထိုင်းရဲကအတည်ပြုပြောပါတယ်မြန်မာနဲ့ထိုင်းအလို့သမား900လောက်အလွတ်လွတ်နေတဲ့အဲ့ဒီတမ်မရီပစ္စည်းတို့ဆက်ယုံမှာပြီးခဲ့တဲ့သတင်းဘက်ကစားလို့ COVID-19 ရောဂါပိုးကူးစက်သူ30နီးပါးတွေ့လာခဲ့တာပါဒါကြောင့်အလို့သမား200လောက်ကိုမိမိတို့နေထိုင်ရာတိုက်ခန်းတွေကနေအပြင်မထွက်ဖို့ပိတ်ပင်ထားရကမြန်မာအလို့သမားတဦးအခုလိုတိုက်ပေါ်ကခုံချပြီးအဆုံးစီရင်သွားတာဖြစ်ကြောင်းထိုင်းအခြေစိုက်ပညာရေးနှင့်ဖွံ့ဖြိုးရေးဖောင်ဒေးရှင်းရဲ့အလို့သမားရေးရာလှုပ်ရှားသူဦးမင်းဦးကပြောပါတယ်
။ငွေရတဲ့ဘက်လောက်တည်းကအဲ့မှာဆိုပြီးတွေ့တယ်ပေါ့နော်။ဒါတော့အဲ့ဒီမှာစစ်လိုက်တဲ့ကကျွန်တော်အယောက်900လောက်ကိုအဲ့လိုပေါ့ကွာရန်တင်းတဘောပြီးတော့အဲ့မှာလေးပြင်ခဲ့ပေါ့နော်။ဝန်ထမ်းတွေဒီရဲအပတ်မန့်ပေါ့အဲ့ဒါယူသူကလောက်ထောင်းလုပ်ထားတာပေါ့။အဲ့တော့ထားထားတဲ့အချိန်မှာအဲ့ဒီအုပ်စုကပါပေါ့အဲ့ဒီအခုဆုံးနေတယ်ပေါ့။သူကလေးလောက်အနေပြီးတော့ဖုန်းချပြီးတော့ဒီလိုဒီအဆုံးစီရင်နေဒီလိုယူဆတာပေါ့နော်အဲ့လိုထားရခြင်းမို့လို့စီရီစီညာပြောအဆုံးစီရင်တာဖြစ်နိုင်တယ်လို့သူတို့တုံ့တက်တာလေ
အသက်43နှစ်အရွယ်မြန်မာနိုင်ငံသားအမျိုးသားတဦးမေလ1ရက်ညနေပိုင်း၄ရက်အမြင့်တိုက်ခန်းကနေခုံချအဆုံးစီရင်သွားတာကိုစမုတ်ပရာခရိုင်ရဲမှူးကအတည်ပြုခဲ့ပါတယ်လက်တလောထိုင်းနိုင်ငံမှာကိုဗစ်အတည်ပြုလူနာနေ့စဉ်ထောင်ချီတိုးလာနေတဲ့အတွက်ဒါကိုထိန်းချုပ်နိုင်ဖို့တင်းကျပ်တဲ့စည်းကမ်းချက်တွေထိုင်းအစိုးရကထုတ်ပြန်ထားပါတယ်ခင်ဗျာထိုင်းနိုင်ငံမှာဘရင်နဲ့တော်ဝင်မိသားစုအပေါ်အတည်ပြုတဲ့ဆိုတဲ့စွဲချက်နဲ့အာမခံချက်မရပဲသတင်းပတ်အတော်ကြားအကျဉ်းထောင်တဲ့ဖမ်းဆီးခံနေရတဲ့ထိုင်းဒီမိုကရေစီရေးဆန္ဒပြလှုပ်ရှားသူတွေကိုအ мян ဆုံးပြန်လှုပ်ပေးဖို့သူတို့ရဲ့မိခင်တွေကတောင်းဆိုလိုက်ကြပါတယ်သူတို့အနေနဲ့ဒီတိုင်းထိုင်ကြည့်နေမှာမဟုတ်ဘူးလို့မိခင်တွေကပြောပါတယ်ပြီးကြတဲ့နှစ်အတွင်းထိုင်းလူငယ်တွေဥဆောင်ပြီးအရင်ကပြည်သူတွေမတုံ့မထိရဲခဲ့တဲ့ထိုင်းပြည်ရင်စနစ်ပြည်ပြင်ပြောင်းလဲရေးလှုပ်ပေးဖို့တောင်းဆိုမှုအပါအဝင်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ထိုင်းနိုင်ငံရေးစနစ်ကိုပါပြောင်းလဲရေးဆိုတဲ့ဆန္ဒပြတောင်းဆိုပွဲတွေကိုဗစ်ကာလအတွင်းဇက်တိုက်ပေါ်ထွက်လာခဲ့တာပါအဲ့ဒီဆန္ဒပြပွဲအတွင်းအဓိကကျတဲ့ခေါင်းဆောင်တွေဖမ်းဆီးခံရပြီးသူတို့တွေကအများစုဟာပုံမှန်112လို့လူသိများတဲ့ဘီရင်ကိုစော်ကားတဲ့နိုင်ငံတော်သစ္စာဖောင်းမှုအပါအဝင်အခြားပုံမှန်တွေနဲ့ပါတရားစွဲခံခဲ့ရတာပါပြစ်မှုထင်ရှားတယ်လို့ဆုံးဖြတ်ခဲ့ရင်ထိုင်းရာဇဝတ်ကျင်ထုံးအရထောင်နှံ3နှစ်ကနေ15နှစ်ထိကြာခံရမှာဖြစ်ပါတယ်မနစ်ကဆန္ဒပြပွဲအတွင်းအဓိကကြတဲ့ခေါင်းဆောင်10ဦးဖမ်းဆီးခံရပြီးအခုထိအာမခံမရသေးပါဘူးအခြားလူရှားသူ90ကျော်ကိုလည်းရာဇဝတ်ပြစ်မှုတွေနဲ့ဖမ်းဆီးထားပြီးအဲ့ဒီထဲမှာအသက်အငယ်ဆုံး16နှစ်အရွယ်လူငယ်တဦးလည်းပါဝင်ပါတယ်ခင်ဗျာအမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာရန်လိုတဲ့မူဝါဒကိုကျင့်သုံးနေတယ်လို့မြောက်ကိုရီးယားကဆွဆွဲလိုက်ပြီးအမေရိကန်ရဲ့အတုအယောင်တန်နမန်ရေးနည်းလမ်းကိုပယ်ချရင်လက်တုံ့ပြန်မှုလုပ်သွားမယ်လို့တနင်္ဂနွေနေ့ကပြောကြားလိုက်ပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်ချိန်ချောက်မှုကိုတန်တမာရေးနည်းနဲ့ဖြေရှင်းဖို့သူ့အစိုးရကညှိနှိုင်းဆောင်ရွက်သွားွယ်ရှိပြီးတစ်ဖက်မှာလည်းချိန်ချောက်မှုတွေကိုဟန်တားသွားမယ်လို့သမ္မတဘိုင်ဒန်ကဗုဒ္ဓဟူးနေ့မှာပြောဆိုခဲ့ပြီးတဲ့နောက်မြောက်ကိုရီးယားရဲ့တုံ့ပြန်ချက်အခုလိုထွက်ပေါ်လာတာပါ။ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার လက်နက်ဖြုတ်သိမ်းရေးဆိုင်ရာမူဝါဒပြန်လည်သုံးသပ်မှုတွေပြီးမြောက်ကိုရီးယားနဲ့ဆွေးနွေးပွဲစကားဝိုင်းအတွက်အမေရိကန်သမ္မတကတကားဖွင့်ထားပါတယ်လို့အင်ဘီရောကတောက်ကြနေမှာကြေညာခဲ့ပေမဲ့မမားတဲ့နဲ့အမားကိုဂျိုးဘိုင်ဒန်ကလှုပ်ထားနှင့်ပြီလို့မြောက်ကိုရီးယားကပြောပါတယ်အမေရိကန်ကပြောနေတဲ့တန်တမာရေးလမ်းကြောင်းဟာအတုယောင်တာဖြစ်ပြီးမြောက်ကိုရီးယားကိုနျူကလ িয়ার လက်နက်နဲ့တုံ့ပြန်မဲ့ချိန်ချောက်မှုကိုမမြင်ရအောင်ဖုံးကွယ်ထားခြင်းသာဖြစ်တယ်လို့မြောက်ကိုရီးယားနိုင်ငံရေးဌာနကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်ကိုရီးယားကျွန်းဆိုင်မှာနျူကလ িয়ার လုံးဝကင်းစင်ရေးဟာသူတို့ရဲ့ရည်မှန်းချက်ပန်းနိုင်ဖြစ်ပေမဲ့ဒီအတွက်ဘယ်လိုတန်ငင်းတမန်ကင်းမျိုးနဲ့စတင်လှုပ်ဆောင်မယ်ဆိုတာကိုတော့အင်ဂျီရောပြောခွင့်ရအမျိုးသမီးဂျန်ဆာကီကပြောထားခြင်းမရှိပါဘူးခင်ဗျာ
တနင်္လာနေ့မနေ့ခင်ထိတ်တန့်ရောက်သတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုညံဝင်းအောင်တို့ကြီးညာပေးခဲ့တာပါကရားပြည်နယ်ဖရုဆုမြို့နယ်စစ်စေးရိတ်ကိတ်မှာလူငယ်80ကျော်ဖမ်းဆီးခံခဲ့ရပါတယ်။အခြေအနေပြည်စုံကိုကိုနိုင်ကိုအင်ကဆက်ပြီးပြောပြပေးပါမယ်ရှင်
။ပိုင်းသာလက်နက်ကဖွဲ့တစ်ခုမှာစစ်တင်တန်းတက်ရောက်ပြီးနေရပြန်လာတဲ့လူငယ်တွေဖရုဆုမြို့နယ်စားစစ်စေးရိတ်ကိတ်မှာဖမ်းဆီးခံရတယ်လို့ဖရုဆုမြို့ခံတူကပြောပါတယ
်။ရက်ခွန်စင်းတဲ့ရက်စစ်တန်းကျောင်းနေတင်လာဆိုပြီးသူစုံမြို့နော်ထန်ခဲရောသူစုံမြို့အဝင်စစ်စေးကိတ်ရှိတယ်ပေါ့နော်အဲ့မှာသူစစ်တင်လာပြန်လာတဲ့ဆွေလူကလည်းဒီတိုင်းကားလက်စီးနေတော့ခင်းလိုက်နေတော့စဉ်းညက်ခွန်တယ်တရနေ့မင်းညမှာတော့ညနေ၄နာရီလောက်မှတကောအချင်းချင်းပြန်ပို့လို့တကယ်
သူတို့တွေကိုဧပြီလ30ရက်နေ့ညမှာဖမ်းဆီးခဲ့တာဖြစ်ပြီးလက်ရှိလွှတ်တော်ကျင်းဆောင်မှာစစ်ဆေးနေတယ်လို့သူကဆိုပါတယ်သူတို့တွေကိုမြေတဲကနှစ်စီးနဲ့တင်ဆောင်လာပြီးတော့ကနေမြို့ပေါ်ပြန်လမ်းမှာဖမ်းဆီးခံရတာဖြစ်ပါတယ်သူတို့ရဲ့ဖုံးကိုစစ်ဆေးတဲ့အခါမှာစစ်တင်တန်းတက်နေတဲ့ဓာတ်ပုံတွေကိုပါတွေ့ရတယ်လို့အဆိုပါဖရူဆူတိရခန်ကပြောပါတယ
်။သူတို့ဖမ်းပြီးစစ်မှန်ဓာတ်ပုံတွေတွေ့ရလို့ကျွန်တော်တင်ချာ
ဒီဒရင်နဲ့ပတ်သက်ပြီးတော့စစ်ကောင်စီဘက်ကဒရင်ထုတ်ပြန်ခြင်းမရှိသေးပါဘူး။စစ်တပ်ကနေအာဏာသိမ်းသိမ်းခဲ့ပြီးနောက်ပိုင်းမြန်မာနိုင်ငံအနှံ့မှာစစ်အာဏာရှင်စန့်ကျင်ရေးတပိတ်မောက်ဆန္ဒပြမှုတွေကျယ်ပြန့်စွာဖြစ်ပွားလာနေသလိုလုံခြုံရေးတပ်ဖွဲ့တွေဘက်ကလည်းအကြမ်းဖက်ပြစ်ခတ်နိုင်နေမှုကြောင့်တေဆုံးဖိခိုက်တန်ရာရမှုတွေအဖမ်းဆီးခံရမှုတွေကလည်းပိုများလာနေတာပါနောက်ပိုင်းဆန္ဒပြတပိတ်မောက်လူငယ်တွေကနေရရလက်နဲ့ဆွဲကင်ပြီးခုခံလာခဲ့သလိုတိုင်းဒေသတွေလက်နက်ကင်အဖွဲ့အစည်းတွေမှာစစ်တင်နှံတက်ရောက်ပြီးလက်နက်ကင်တော်လှန်ဖို့ကိုလည်းကြိုးပမ်းလာခဲ့တာပါစစ်အာဏာရှင်စနစ်ကိုလက်နက်ကင်တော်လှန်လူတဲ့လူငယ်တွေရဲ့စိတ်အားထက်သန်နေမှုပေါ်မှာလွိုင်ကုံမြို့နယ်နိုင်ငံရေးသမားသူကအခုလိုမြင်ပါတယ်
ကျွန်တော်မြင်မှာတော့ဝန်ထမ်းတွေသူကရှိပြန်လာပြီးတော့ပြကြတာပေါ့ဆက်ရအောင်ဒီကအဲ့ဒီမှာမှုရှိတယ်ဆိုလို့ရှိရင်တော့သူတို့လည်းမိသားစုရဲ့အခြေအနေကြည့်မလို့ဒီတော့ဒီနေရာနဲ့ပတ်ဝန်းကျင်တွေတည်တည်ကြည်ကြည်နဲ့ဘောမျိုးကတော့ရှင်းပြောစဒီနေရာမှာတော့ပြည်ပြည်ရာတော့ပဲတင်လို့ရမယ်ရှင်းနေတယ်ကြာနေနေကြတော့ရဖို့တော့မတည်ဘူးတော့ဒီနေရာကလည်းတပ်ပြန်တဲ့အားတဲ့ဒီနေရာတစ်ခုကိုသူတို့လည်းသိကူးရပေါ့နော်ဒီပေါ်မှာဟိုပတ်စည်းမှုတွေရှိလာတော့တော်တော်လေးကိုဆုံးရှုံးမှုခုလို့ကျွန်တော်မြင်တယ်အခုလူတွေလည်းပြချွနေကြတယ်လေဒီရင်ပြရင်တော့ဟို PPE မရှိတော့ဆိုတော့လောက်ချောင်းမကြအောင်ရာနေတိုင်းမှာလည်းချက်တော့ကြတယ်အရောက်ဆယ်နှစ်ဆယ်နှစ်ဆိုတော့တွားကြတယ်အဲဒီလိုပေါ့လို့ဆိုတော့ဒါလည်းဟိုလုံချုံမှုတို့တရားဟိုဆွေးရင်ပြတာဖြစ်တယ်ပေါ့နော်
လက်ရှိအချိန်မှာကရင်ပြည်နယ်ကချင်းပြည်နယ်နဲ့ကယားပြည်နယ်တွေမှာအခြေစိုက်တဲ့တိုင်းဒေသလက်နက်ကန်ဖွဲ့စည်းတွေမှာစစ်တင်တန်းတက်ရောက်နေသူတွေလည်းရှိနေတာပါပြီးကြတဲ့ဧပြီလ18ရက်နေ့ကလည်းပဲခူးတိုင်းရွှေကျင်မြို့နယ်မှာနေဆက်ကနေပြန်လာတဲ့စစ်တင်တန်းဆင်းလို့ယူဆရတဲ့လူငယ်18ဦးကိုစစ်တပ်ကနေစစ်ဆေးဖမ်းဆီးခဲ့တဲ့ဖြစ်စဉ်လည်းရှိခဲ့ပါတယ်
။ကိုနိုင်ကိုအိမ်မှာရှင်အခုတော့အပတ်စဉ်ကဏ္ဍတွေကိုတင်ပြပေးပါမယ်။တရင်စစ်စစ်မှုထိန်းချုပ်ဖို့ကြိုးစားလာတဲ့အနာသိစစ်တပ်ရဲ့အုပ်ချုပ်ရေးကောင်စီလုပ်ရက်ကမထီရောက်ဘူးလို့မြန်မာနောက်ရဲ့အဒီတာချုပ်ဦးစေဝင်းကပြောပါတယ်။2021ခုနှစ်အတွက် Sharon Stein Journalism Award ရွေးချယ်ခံရသူဦးစေဝင်းကိုမိုင်းရင်ကျင်း၌ဆက်သွယ်မေးမြန်းထားပြီးဒီသတင်းပတ်မြမအရေးဆွေးနွေးခဲ့မှတင်ပြထားပါတယ်ရှင
်။လင်းလာပါဦးစေဝင်
း။ဟုတ်ကဲ့လင်းလာပါခင်ဗျာ
။အမေရိကန်မှာပေါ့နော်နိုင်ငံတကာမှာနာမည်ကြီးတဲ့Sharon Stein Journalism ဆုကိုအခုကိုဆွေဝင်းဒီ2021အတွက်ဆုချင်းမြင့်ခရရတဲ့အတွက်လည်းကျမတို့အများကြီးဝမ်းသာကုန်ယူမိပါတယ်ရှင
့်ဟုတ်ကဲ့ခင်ဗျာ
ကိုဆွေဝင်းဆိုလို့ရှိရင်ဒါမြန်မာသတင်းသမားတအုပ်အနေနဲ့ဒီလိုနိုင်ငံတကာအသိမှတ်ပြုပြီးတော့ဟိုချင်းမြင့်ခရရတဲ့ဆုတွေထဲမှာဒါကတော့နောက်ဆုံးအခုရရှိထားတဲ့ဆုပေါ့နော်အထူးသဖြင့်ကိုဆွေဝင်းကဒီမြန်မာနိုင်ငံမှာဒီအရသာအစိုးရလက်ထက်အဲ့ဒီကိုကကိုဆွေဝင်းဒီမြန်မာနောက်နေနဲ့လေခက်ခဲတွေကြာရက်တည်ပြီးတော့ဗောလေတင်ပြနိုင်ခဲ့တဲ့အနေအထားတွေမှာလည်းနိုင်ငံတကာအသိမှတ်ပြုတာတွေ့ရပါတယ်ဆိုတော့အခုဒီနောက်ဆုံးဒီ Sharon Stein ဒီ Journalism Award ကိုလက်ခံရရှိရတဲ့အဓိကအကြောင်းရင်းရောဘာကြောင့်လဲဆိုတာရောသိရလားရှင
်ဒီကျွန်တော်တို့ရဲ့သတင်းတွေကတဆင့်ပေါ့နော်ဒီပြည်သူလူထုကသူတို့သိသိပြီးထိုက်တဲ့လူအဖွဲ့အစည်းမှာဖြစ်ပျက်နေတဲ့အခြေအနေတွေကိုပုံမူပြီးတော့မှသိမြင်လာတယ်ဆိုတော့ဒါကိုအဓိကထောက်ရှုပြီးတော့မှဒီစုကိုပေးတယ်ဆိုပြီးတော့ကျွန်တော်ကိုအကြောင်းကြားပါရဲဒါကျွန်တော်အနေနဲ့ကလည်းပဲအခုလိုအခြေအနေမျိုးမှာဘာမှအထူးတည်းမြန်မာပြည်သူအားလုံးပါပဲပြည်တွင်းမှာရှိတဲ့လူတွေရောပြည်ပမှာရှိတဲ့လူတွေအားလုံးရောဘယ်ကိစ္စကိုမှအကြောင်းပြုပြီးတော့မှဒီဝန်သာပီတီဖြစ်နိုင်စရာအကြောင်းမရှိပါဘူးเนาะပေးရလို့ပေးတော့ဆိုတော့လေကျွန်တော်တို့က yes ပေါ့ဗျာဟိုဒီလိုသဘောပဲရှိပါတယ်ညာပေးတာကတော့ကျွန်တော်ရဲ့လှုပ်ဆောင်ချက်တည်းရဲ့အဲဆိုလို့ရှိရင်ဒီသတင်းမီဒီယာကိုနဲ့ပတ်သက်ပြီးတော့အားကောင်းသွားစေတယ်ဆိုတော့ထောက်ရှုပြီးပြီးတော့ဖြစ်ပါရခင်ဗျာ
ဒီမြန်မာနိုင်ငံမှာ February 1ရက်နေ့စစ်အာဏာသိမ်းလိုက်ပြီးရဲ့နောက်ပိုင်းမှာသတင်းမီဒီယာတွေတော်တော်လေးပြင်းပြင်းထန်ထန်ဖိနှိပ်လာတယ်ပေါ့နော်အဲ့ဒီထဲမှာမြန်မာနောင်းကိုလည်းအထူးသဖြင့်စစ်ကောင်စီကနေပြီးတော်တော်လေးပြင်းပြင်းထန်ထန်ဖိနှိပ်တာလည်းရှိပါတယ်ဒါပေမဲ့လည်းတစ်ဖက်မှာလည်းအခုမြန်မာနောင်းကဆက်လက်ပြီးတော့ပေါ့နော်ရက်တီလှုပ်ရှားနေတယ်သတင်းတွေကိုအဆက်မပြတ်တင်ဆက်နေတာလည်းတွေ့ရပါတယ်လက်ရှိဒီမြန်မာနောင်းကဒီမြန်မာနိုင်ငံမှာပေါ့နော်သတင်းမီဒီယာတစ်ခုအနေနဲ့ရက်တီလှုပ်ရှားနေတဲ့အခြေအနေရောဘယ်လိုရှိလဲရှင
်ဟုတ်ကဲ့ကျွန်တော်တို့တက်နိုင်တဲ့မြတ်ကျွန်တော်တို့ကြိုးစားပြီးလုပ်ကင်နေရရှိတယ်ကျွန်တော်တို့ဟိုအခွဲအသာတချို့ဒီကတော့ ကိုအနာသိမိနောက်ပိုင်းကျွန်တော်တို့တရားမဝင်အဖွဲ့အစည်းဖြစ်ကျွန်တော်တို့ကျင်ညာတဲ့အချိန်ဒီမှာအလုံးမလုံးနိုင်တာတွေလည်းရှိတယ်ပေါ့နော်အလုတ်ကနေပြီးတော့နှုတ်ထွက်သွားတယ်လည်းရှိတယ်အဲ့ဒီအချိန်ဒီမျိုးရှိပါတယ်တချို့လူတွေကြတော့ကျွန်တော်တို့ဒီအစိုးရရဲ့ထိန်းချုပ်နယ်မြေအပြင်ဘက်မှာကျွန်တော်တို့ရောက်ရှိနေတဲ့လူတွေရှိတယ်နောက်ပြီးတော့ပြင်ပမှာပေါ့နိုင်ငံပြင်ပမှာရခင်တဲဟိုကကျွန်တော်တို့ဟိုခန့်ထားတဲ့လူတွေလည်းရှိပါတယ်ခင်ဗျာအဲ့လူတွေနဲ့ပူးပေါင်းပြီးတော့လှုပ်ဆောင်တာရှိတယ်နောက်ပြီးတော့အခုအလုံးသိနေတဲ့ဒီ citizen journalist တွေရှိတယ်နောက်ပြီး stringers တွေရှိတယ်ပေါ့နော်ဒီဆိုအလုတန်းသတင်းတော့တွေပေါ့ဒီလူတွေနဲ့ပူးပေါင်းပြီးတော့မှကျွန်တော်တို့တွေသတင်းတွေကိုတက်နိုင်သမျှဟိုရယူနေသေးတယ်အခုချိန်နေပါเนาะဆိုတော့အဓိကကတော့ကျွန်တော်တို့ကဒီအချိန်နေမှာတအားဆိုးတာမှန်တယ်ဒါ့ပေမဲ့လည်းဘလောက်ပဲအချိန်နေဆိုဆိုကျွန်တော်တို့သတင်းမီဒီယာအဓိကတာဝန်ခံရမှာတော့ဒီသတင်းကမှန်ကန်ဖို့အဓိကပဲဒီသတင်းကခိုင်မာရမယ်တိကျရမယ်ဒါဟုကျွန်တော်တို့ကအဓိကအမခံဖို့ပဲเนาะဆိုတော့ဟိုတက်နိုင်သမျှဒီရှုတော့အောင်နေပြီးပဲကျွန်တော်တို့တွေဟို reporting လုပ်နေပေါ့သတင်းတွေရေးသားပြီးတော့ပြည်သူလူထုကိုတင်ဆက်နေတယ်တချို့အခြေအနေမှာဆိုလို့ရှိရင်ဟိုအပြင်မှမှပြောသလောက်သူတို့မဟုတ်ဒီလူမှုကွန်ရက်မှာပြောသလောက်အခြေအနေကိုကျွန်တော်တို့ဘက်ကနေပြီးတော့အတိမပြုနိုင်တာတွေအသေးစိတ်မရနိုင်တဲ့အခြေအနေတွေအများကြီးရှိပါတယ်အဲ့လိုအခြေအနေမျိုးတွေမှာကျွန်တော်တို့သတင်းမတင်ဆက်ပါဘူးကျွန်တော်တို့ပါလေကိုထုတ်တဲ့သတင်းဟာဟုတ်တယ်မဟုတ်ဘူးဆိုတာဒီပြည်သူလူထုကအသိဆုံးပါအခုဆိုရင်စစ်ကောင်စီရဲ့ဒီရက်ဆက်တက်ဖြတ်နော်ဖန်းစီနေတာဒါတွေကိုကျွန်တော်တို့ဥစားပေးပြီးလုပ်နေတယ်ဒါပေမဲ့ဘယ်စီမီစီကံပေါ်အခြေခံလဲဆိုတော့ဒီအမှန်တရားဆိုတဲ့နော်ဒီစီမီစီကံပေါ်ပဲအခြေခံပြီးတော့ပဲကျွန်တော်တို့ဒီဒါကိုလုဆောင်နေခြင်းဖြစ်ပါလေခင်ဗျာ
ဆိုတော့အဲ့လိုသတင်းမှန်ကန်ခိုင်မာတိကျရမယ်တိကျကျနဲ့ဖော်ပြနေတဲ့အပိုင်းမှာလေဟိုတစ်ဖက်မှာကျတော့ဟိုစစ်ကောင်စီရဲ့အာဒီပြောဆိုချက်တွေပေါ့မြန်မာနောက်အနေနဲ့ဟိုရယူကြိုးပမ်းနေအပိုင်းမှာဘယ်လိုရှိလဲရှင်
ကျွန်တော်တို့အငင်းပွားစီရာဖြစ်တဲ့သတင်းဖြစ်စင်တိုင်းကိုကျွန်တော်တို့တွေတက်နိုင်တယ်များကျွန်တော်တို့တွေဖုံးဆက်ပြီးတော့မြင်းမြန်ပါတယ်သူတို့ကျွန်တော်တို့ရဲ့ဆက်သွယ်မှုကိုဖြေချမှာမဟုတ်ဘူးဆိုတော့ကျွန်တော်တို့ကချူတင်သိရှိထားပါတယ်နော်ဒါ့ပေမဲ့လည်းပဲကျွန်တော်တို့တွေတက်နိုင်တယ်များကျွန်တော်တို့တွေဖုံးဆက်တယ်မရဘူးဆိုရင်တော့မှကျွန်တော်တို့တွေဒီအစိုးရထုတ်သတင်းစာတွေမှာပါတဲ့အချက်လက်တွေကိုကျွန်တော်တို့တွေပြန်ကိုးကားတယ်ဥပမာအားဖြင့်ကျွန်တော်ကလူ100လောက်တည်တယ်စစ်ကောင်စီကတော့လူတယောက်ပဲတွေ့ပါတယ်ဒါမျိုးတွေပေါ့နော်ဒါယူလဲကျွန်တော်တို့တွေကကူကားပြီးတော့ကျွန်တော်တို့တွေထည့်ရေးပါတယ်အဲတချို့အကြောက်လည်းပဲကျွန်တော်တို့တွေစစ်ကောင်စီရဲ့ရေးသားနေတဲ့အခြေအနေတွေကိုလည်းပြည်သူလူထုသိအောင်လည်းကျွန်တော်တို့ပြန်လည်းရေးပြရတာရှိပါတယ်စစ်တပ်ထုတ်သတင်းစာတွေပေါ့နော်ဒီသတင်းစာတွေမှာဆိုလို့ရှိရင်တွေ့သွားတဲ့လူတချို့ဟာဆိုလို့ရှိရင်ဒါသူ့ဟာသူသွေးရူးသားရုံနဲ့တည်ဆုံသွားတာဖြစ်တယ်သူတို့စစ်ကောင်စီကဘာမှဟိုဟာတောင်းအောင်မရှိဘူးပေါ့နော်ဥပမာအားဖြင့်ဒီလွန်ခဲ့တဲ့တစ်လလောက်ကတည်ဆုံသွားတဲ့အလုံးမှာဆရာဆံမရဲ့ဆန္ဒပြရင်လည်းပြစ်သက်ခံရတဲ့ဆရာဆံမဆိုလို့ရှိရင်တော့သူနှလုံးရောကဖောက်ပြီးတည်သွားတယ်ဆိုပြီးတော့ဒီကနေ့သတင်းစာမှာပါတယ်။ဒါကျွန်တော်တို့ reporting ဒါကိုပြန်လုပ်ဖို့ကြိုးစားနေတယ်။လက်ဖြန်တော့ထွက်မယ်ပေါ့နော်။ဟိုပြောချင်တာစစ်ကောင်စီကဘာတွေ reporting လုပ်နေလဲ။ဘာတွေထုတ်ပြန်နေဆိုတာကိုလည်းပြည်သူလူထုကိုသိအောင်ကျွန်တော်တို့ပြောပြရအောင်။နောက်ပြီးဒီထုတ်ပြန်ချက်တွေကဘယ်လောက်ထိအမှန်ပါသလဲ။ဆိုတော့ကျွန်တော်တို့ကပြောပြဖို့လိုတယ်။ကျွန်တော်တို့ကနှစ်ဖက်ဆိုပြီးတော့မှပဲသူပြောသမျှတဲ့အလုံးမစိစစ်ပဲကျွန်တော်တို့ကထုတ်လို့မရဘူးကျွန်တော်တို့ကလေစစ်စစ်ပေးရမယ့်တောင်းကကျွန်တော်တို့ရဲ့တောင်းအောင်ပဲနော်နှစ်ဖက်ပြောသမျှပြောချင်တာပြောกว่าဆိုပြီးတော့ကျွန်တော်တို့ကထုတ်လို့မရဘူးဒါကကျွန်တော်တို့အတွက်ဟိုအင်မတန်အရေးကြီးဆုံးနောက်ပြီးဒါကျွန်တော်တို့ရဲ့ထောင်ချောက်ပဲနော်ကျွန်တော်တို့ကနေပြီးတော့ဒီဆီယာမဆိုလို့ရှိရင်ဟိုသူကတီလောက်တဲ့ဒီ fatal shot ပေါ့နော် gun shot မရဘူးဆိုတော့မှန်တယ်ဒါပေမဲ့ဒီဆီယာမကသူကလက်မှာသူကစီစံတန်ရတယ်ဒါမျိုးပေါ့နော်လမ်းမှာတန်းရတယ်ဒါပေမဲ့တည်ဆုံးသွားတယ်သူကအဲ့ဒီနေရာမှာတယ်ဆိုတော့နှလုံးရောအခန့်ရှိတယ်ဆိုတာလည်းမှန်တယ်ဒါပေမဲ့စစ်ကောင်စီကထုတ်ပြန်တဲ့အခါမှာတော့ဒါသူတို့ရဲ့ပြောကလုံးဝမပါဘဲနဲ့ဒီဆီယမကတည်ဆုံးသွားတယ်နှလုံးရောကဖောက်ပြီဆိုတော့ဒီဆီယမကတည်ဆုံးသွားတယ်ဆိုတာဆန္ဒပြလမ်းလျှောက်နေတော့မှဒိုင်းစုံမောပြီးတော့မှဖောက်ပြီးတည်သွားတာမဟုတ်ဘူးလေဒါမျိုးကျတော့စစ်ကောင်စီကနေပြီးမရှင်းပြဘူးเนาะဒါပေမဲ့ဒီဆီယမကတနက်နက်ပြစ်ခတ်ရတယ်ပြစ်ခတ်ရပြီးတော့မှသူကတည်ဆုံးသွားတယ်ဆိုတော့ဒီလိုအခြေအနေမျိုးတွေပေါ့နော်စစ်ကောင်စီရဲ့ထုတ်ပြန်ချက်တွေကိုလည်းကျွန်တော်တို့တွေကထုတ်ပြန်ပြီးကိုကျွန်တော်တို့တွေပြည်သူလူထုကိုပေးဖို့အတွက်ကျွန်တော်တို့ကြိုးစားနေတယ်ဒါပေမဲ့ဟိုကျွန်တော်တို့ဒီသတင်းမီဒီယာမှာပါတယ်လို့ပေါ့နော်ဟိုကျွန်တော်တို့က in contest and in perspective ဆိုတာကျွန်တော်တို့ကဒီအကြောင်းနဲ့အကျိုးနဲ့တော့တိုင်းဝိုင်းပြီးတော့ကျွန်တော်တို့ဖော်ပြရမယ်ဆိုတဲ့တောင်းပန်ရှိပြီးသားပဲဒါတို့တော့ကျွန်တော်တို့တွေကြိုးစားပြီးလှုပ်ဆောင်ပေးနေပါတယ်ခင်ဗျာ
အခုစစ်ကောင်စီကဒီအာဏာသိမ်းတဲ့ကိစ္စမှာမီဒီယာတွေကိုအပြင်းထန်ဖိနှိပ်နေတဲ့သူတို့ရဲ့အဓိကရည်ရွယ်ချက်ကိုဘယ်လိုမြင်လဲရှင
်။အဓိကရည်ရွယ်ချက်ကတော့သူတို့ကဒီအာဏာသိမ်းမှုကနံပါတ်1အချက်ကဒါစနစ်တကျကျူတင်ပြင်ဆင်ပြီးတော့မှသူတို့ကသိမ်းခဲ့တာပဲလေ။ဆိုတော့အာဏာသိမ်းလို့ရှိရင်အာဏာသိမ်းတာတကယ်နဲ့ဒီမီဒီယာတွေအားလုံးရိုက်ချိုးပစ်ပုံပေါ့နော်။အဓိကအားဖြင့်သူတို့စိတ်ထဲမှာ independent ဖြစ်တယ်ပေါ့နော်။ဒါသူတို့လွှမ်းမိုးလို့မရဘူးဆိုတော့မီဒီယာတွေအကုန်လုံးရိုက်ချိုးဆိုတော့သူတို့ကစနစ်တကျပြင်ဆင်ထားပြီးသားပဲ။ဘာကြောင့်ရိုက်ချိုးချင်ရလဲဆိုတဲ့အခါကျတော့သူတို့ကျူးလွန်တဲ့ရာဇဝတ်မှုတွေကိုဖုံးကွယ်ခြင်းလိုပဲ။ဒါကနံပါတ်1အဓိကပဲ။ဒီနံပါတ်2ကတော့ဒီပြည်သူလူထုရဲ့ဒီလှုပ်ရှားနေတယ်ပေါ့နော်။အခုအာဏာရှင်စန့်ကျင်ရေးလှုပ်ရှားမှုတွေပတ်သက်ပြီးတော့မှပြည်သူလူထုတွေတယောက်တယောက်မသိရအောင်ဆိုပြီးသူတို့တွေဒါဖုံးကွယ်ဖို့ပဲ။ဘုဆိုအစိုးရသတင်းစာတွေမှာအာဒါဟိုဒီဆန္ဒပြမှုတွေပတ်သက်ပြီးတော့မှာပုံဖော်နေတာအကုန်လုံးအကြမ်းဖက်သမားပဲဒီမျိုးပုံဖော်နေတာเนาะဒါတက်မတော်အားနေပြီးတော့မှာအ ਨੇ ဆုံးအင်အားနဲ့เนาะဟိုအ ਨੇ ဆုံးအင်အားနဲ့ထိန်းချုပ်လို့ကန့်သက်ပြီးတော့မှာဒါဖြူခွင်းတာတို့တားဆီးတာတို့လုပ်တယ်ဆိုပြီးတော့မှာဒါဝါဒဖြန့်ချီနေရတယ်အလုံးသိပြီးသားပဲเนาะဆိုတော့စစ်ကောင်စီရဲ့ဝါဒဖြန့်ချီမှုတွေကိုကျယ်ကျယ်ပြန့်ပြန့်လုပ်ချင်လို့နောက်ဆုံးဒီအာဆီယံအစည်းအဝေးတော့တက်ခဲ့တော့မှဒါအင်မတန်ဟိုဒါဆက်စရာမျက်နှာပြောင်တိုက်ပြီးတော့မှနော်ပြန်လာတဲ့အခါမှာသူ့ကမ္ဘာကောင်းဆောင်တွေကဒေသတွင်းကောင်းဆောင်တွေကလက်ခံတယ်ဆိုပြီးတော့မှပြည်သူလူထုထုတ်ပြောတယ်ဒါပေမဲ့ဘလူသဘောတူညီချက်တွေအချက်၅ချက်ရခဲ့တယ်ဆိုရင်ပတ်သက်ပြီးတစ်ချက်မှမပြောဘူးဒါမျိုးတွေပေါ့နော်ဆိုတော့ဒီသူ့ရဲ့အဓိကဟိုအကြောင်းရင်းတွေကတဲမှာလည်းပဲဒီသူ့ရဲ့ဝါဒဖြန့်ချီရဲ့ရန်တရားကိုသူကနေကြေပြင်းပြန်လှုပ်ဆောင်ဖို့ပဲဒါကြောင့်မလို့မီဒီယာတွေနှိမ့်ကုန်လို့မကဘူးဒီဟိုအင်တာနက်ဒီဟိုဖြတ်တောက်ပြတယ်အင်တာနက်ဖြတ်တောက်တယ်ဆိုတော့ပြည်သူလူတွေတရားတရားဆက်ဆံလို့လှုပ်ရှားလို့မရအောင်ယုံတယ်မကဘဲနဲ့သတင်းမီဒီယာတွေရှိရနေပြီးစီးစစ်နေမဲ့အချက်လက်တွေကိုလည်းသူတို့ကနေပြီးတော့ဖြတ်တောက်ဖို့ဆိုရည်ရွယ်ချက်ပါပဲအဓိကတော့ drain ဒီလိုကိုခိုးလုံရလို့ပဲအပေါင်ချပြီးတော့မှစစ်အုပ်ချုပ်ရေးတုတ်သွင်းမှုပါပဲလူရင်းတူရှင်ပြောရမှာဆိုရင်တော့
အဲ့တော့တို့အခုလိုအင်တာနက်တွေဟိုဟာတို့ဖြတ်တောက်ပြီးတော့ဗောနော်ဒရင်းမီဒီယာတွေကိုတို့ထိမ့်ချုပ်တယ်အဆက်အသွယ်တွေကိုလည်းတို့ထိမ့်ချုပ်တဲ့အခါမှာဒီစစ်ကောင်စီရဲ့အဲ့လိုလုပ်ရတရားကိုတကယ်ပဲထိရောက်လားရှင
်ကျွန်တော်တို့ပြောရမယ်ဆိုလို့ရှိရင်တော့တကယ်တော့ဒါရီယာမထိရောက်ပါဘူးခင်ဗျာဘာကြောင့်လဲဆိုတဲ့အခါကျတော့ဒီဟာဒီအခြေအနေက1988 1900အခြေအနေကျွန်တော်ကလုံးဝမဆိုင်ဘူးဒါ 21st century 21ရာစုဆိုတာကိုစစ်ကောင်ဆောင်တွေကမေ့နေပြီဒါအင်မတန်ဟိုလွဲမှားနေတဲ့ကိစ္စပဲเนาะအဲ့တော့ပြသူလူထုကဟိုတော့လည်းမျိုး60ပဲဖြစ်ဖြစ်88ပဲဖြစ်ဖြစ်ကျွန်တော်တို့တချို့လူတွေပြသူလူထုတွေကသတင်းကိုအချက်လက်တွေမရတဲ့အခါကျတော့ဝေဝါးစရာအများကြီးရှိတယ်ပေါ့เนาะနောက်ပြီးတော့အဲ့ခေတ်ကာလတွေအာဏာမသိမ်းနေရလည်းပဲဒီမိုကရေစီဆိုတဲ့ခေတ်ကိုကောင်းကောင်းမွန်မွန်တချို့ဟာတွေမဖြတ်တန်းခဲ့တာနောက်ပြီးတော့အခုခေတ်လိုဟာမျိုး21ရာစုလိုဟာမျိုးတခါတည်းသတင်းအချက်လက်တွေဟာ free flow of information ပေါ့เนาะအကန့်အသတ်မရှိစစ်စစ်နေရဆိုတော့အတွေ့အကြုံမျိုးကိုဟုတ်တော့မှရှိခဲ့တဲ့အကြောင်းလို့အဲ့ဒီအာနာသိမ့်ပြီးနောက်ပိုင်းမှာဝါရဖြန့်ချီလာတဲ့အတိုင်းအတာတစ်ခုကြီးအောင်မြင်ခဲ့တယ်။ဒါပေမဲ့အခုအာနာသိမ့်တဲ့သိမ့်ပြီဆိုတဲ့ဟိုကစစ်တပ်ကလည်းဖြန့်ချီနေတဲ့ဒရင်စကားရည်နဲ့ပတ်သက်ပြီးပြည်သူလူထုကလုံးဝမယုံတော့ဘူး။နောက်အဲ့ဒီအခြေအနေရှိပါ။ဒါကြောင့်မို့လုံးဝကျွန်တော်ကထိရောက်မှုမရှိပြည်သူလူထုကလည်းရတဲ့နီလန်းနဲ့ကိုအခုအချိန်ထိသတင်းချက်လက်တွေရဖို့အတွက်ကြိုးစားနေလို့ပဲ။အခုဆိုလို့ရှိရင်ပြည်သူလူထုကကျွန်တော်သိရသလောက်ဆိုလို့ရှိရင်ဗီဒီယိုတွေပြန်လာပြီးတော့ပုံမှန်အားကိုးလာပြီးတော့မှဆိုတဲ့တင်းချက်လက်တွေကျွန်တော်ရယူနေတဲ့အပိုင်းတွေကိုလည်းကျွန်တော်တို့သိရတယ်ပေါ့နော်ဆိုတဲ့အခါကျတော့စစ်ကောင်စီနေနဲ့ဒီ drain ဒီလိုပြန်ပြီးတော့မှ water pipe တင်းတွင်းဖို့ဆိုတာဘလို့မှမဖြစ်နိုင်တဲ့ကိစ္စပဲလို့ကျွန်တော်ပြောချင်ပါတယ
်အထူးသဖြင့်ဤပညာတွေကလည်းတိုးတက်လာတယ်နော်လူတွေကအလွယ်တကူဒီအဖြစ်ပြက်တွေကိုသူတို့ကိုယ်တိုင်ပေါ့နော် citizen journalist ဆိုတဲ့အနေအထားနဲ့ဒီစစ်တပ်ကနေပြီးတော့သူတို့ဖြိုခွဲနှိမ်နင်းနေတဲ့ဟာတွေဆိုလို့ရှိရင်တကယ်ဗီဒီယိုမှတ်တမ်းနေနဲ့ဟိုထွက်လာတာတွေပေါ့နော်ဓာတ်ပုံတွေလည်းကျွန်တော်တို့တွေ့ရပါတယ်ဒါပေမဲ့တစ်ဖက်မှာကျတော့လေဒီလို citizen journalist တွေရဲ့သူတို့ကိုယ်တိုင်ထုတ်ဖော်ချက်တွေတင်ပြချက်တွေနဲ့ဒီသတင်းမီဒီယာရဲ့တကယ်မှန်မှန်ကန်ကန်ပေါ့နော်တိတိကျကျရှိဖို့ဆိုတဲ့အပိုင်းမှာရော CG တွေရဲ့အခန်းကဏ္ဍပေါ့နော်အဲ့ဒါသတင်းမှန်ကန်မှုပေါ်မှာအထောက်အကူဖြစ်စေသလားဒါနဲ့ပတ်သက်ပြီးကိုယ်ဆိုရင်ဘယ်လိုမြင်ပါလဲရှင
်ဟုတ်ကဲ့ဒီ CG တွေပေါ့နော်တာမန်ပြည်သူပြည်သားတွေရဲ့ဒီအချက်လက်တွေမှတ်တမ်းတင်မှုတွေဟာကျွန်တော်အခုအချိန်ဒီမှာဆိုလို့ရှိရင်90ရာခိုင်နှုန်းလောက်ကိုကျွန်တော်အရေးကြီးနေပြီသတင်းမီဒီယာတွေအတွက်အဲ့လောက်အဲ့လောက်ကိုအားကိုးနေရအရေးကြီးတဲ့အဖြစ်အပျက်တွေမှန်သမျှကိုသတင်းမီဒီယာတွေကဒါကိုကိုယ်တိုင်ကိုကြမှတ်တမ်းမတင်နိုင်တော့ဘူးကျွန်တော်တို့တွေကဒီတာမန်ပြည်သူပြည်သားတွေရဲ့ရိုက်ကူးလာတဲ့ဟာတွေကြီးပဲကျွန်တော်ပြည်တွင်းရောပြည်ပရောရှိသမျှကမ္ဘာမီဒီယာတွေကအားလုံးကဟိုကပြီးခုနေရတယ်ကျွန်တ ဆိုဒီအချိန်ကြီးကျွန်တော်တို့ကြောက်တော့ပြီဒါကြောင့်မလို့အင်တာနက်မရလည်းပဲကျွန်တော်တို့ကဒီဓာတ်ပုံတွေကိုရိုက်ထားရမယ်နော်ရုပ်သံတွေကိုရုပ်သံတွေကိုမှတ်တမ်းတင်ထားရမယ်ပြီးရင်ဓာတ်တွေကိုနီးမျိုးဆိုတော့ကျွန်တော်တို့တွေကအပြန်အလှန်ဖလှယ်ရမယ်ကျွန်တော်တို့တွေကဆိုတော့ခါကျပြည်သူလူထုကိုလည်းကျွန်တော်ကပြောချင်ပါအင်တာနက်လုံးဝမရရင်တော့မှ live လို့မရရင်တော့မှဓာတ်တွေကိုတက်နိုင်တယ်များမှတ်တမ်းတွေတင်ထားကြဖို့နောက်ပြီးဆိုအစိုးဆုံးအချိန်တွေရောက်သွားရင်တော့မှကျွန်တော်တို့တွေကဖြစ်ပြတဲ့အဖြစ်အပျက်တွေနဲ့ပတ်သက်ပြီးတော့မှစာနဲ့ရေးပြီးတော့မှမှတ်တမ်းတင်ထားဖို့နောက်ပြီးတော့ဒီအသံဖိုင်တွေနဲ့ပေါ့နော်တခါလေးပဲဒါနဲ့ပတ်သက်ပြီးတော့မှတ်တမ်းတင်ဖြစ်ပြတဲ့ကိုအဖြစ်အပျက်ကိုပဲဘယ်သူမှအင်တာဗျူးနိုင်ဘူးအင်တာဗျူးမဲ့လူကလည်းကိုယ့်ရှိကိုမဆက်သွယ်လာဘူးဆိုလို့ရှိရင်ဒါတွေကိုနေဆွဲနေနဲ့ဖြစ်တဲ့ဖြစ်စဉ်တွေကိုကိုသိမြင်သလောက်ပေါ့နော်အဲ့ဒါကြီးမှတ်တမ်းတင်ပြီးတော့မှသေချာစနစ်တကျနဲ့တက်နိုင်မြတ်သိသိထားဖို့တွေအရေးကြီးပါတယ်ဒါတွေကတရအတွင်းလဲထုတ်လို့ရတာဖြစ်နိုင်တယ်တပတ်အတွင်းလဲထုတ်လို့ရတာဖြစ်ပေါ်လာနိုင်ပါတယ်အခုအနေထားမှာဆိုလို့ရှိရင်တော့ဒီ citizen journalist တွေရဲ့ဟိုအခန်းကဏ္ဍက90ရာခိုင်နှုန်းလောက်ကိုသတင်းမီဒီယာတွေပေါ်မှာအရေးကြီးနေပါတယ်ခင်ဗျာသူတို့တွေကထုတ်ပြန်လာတဲ့သတင်းတွေကိုကြည့်ပြီးတော့မှပဲကျွန်တော်တို့တွေကဘယ်နေရာမှာတော့အရေးကြီးနေရဲဆိုတော့ကျွန်တော်တို့တွေကသိရတဲ့အနေထားဖြစ်လာတယ်ကျွန်တော်တို့ကလေပြီးတော့မှသတင်းတစ်ခုကိုကျွန်တော်ကလိုက်ဖို့ဆိုတာလည်းပဲဘာမှမမြင်မသိပဲကျွန်တော်ကလိုက်လို့မရဘူးဒီသတင်းရဲ့စီးဆင်းရလမ်းကြောင်းပေါ့နော်အဲ့လမ်းကြောင်းကိုရရှိဖို့ဆိုတော့အခုလိုမျိုး citizen journalist တွေရရှိလာတဲ့စာကြောင်းတစ်ကြောင်းပဲဖြစ်ဖြစ်ဓာတ်ပုံတစ်ပုံပဲဖြစ်ဖြစ်အဲ့ဟာကိုအခြေခံပြီးတော့မှကျွန်တော်တို့တွေကဒါတွေကိုချက်ချင်းပြပြသတင်းပြန်လိုက်လို့ရပါတယ်ခင်ဗျာ
ဒါကတော့မြန်မာနောင်းကိုတီထောင်သူလည်းဖြစ်တယ်။နောက်မြန်မာနောင်းရဲ့ editor ချုပ်လည်းဖြစ်တဲ့ကိုဆွေဝင်းပါရှင်အခုလိုမျိုး video မြန်မာပိုင်းကိုအချိန်ပေးဖြည့်ကြပေးတဲ့အတွက်ကိုဆွေဝင်းကိုကျေးဇူးအများကြီးတင်ပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးပါခင်ဗျာ
ရစနေခအစီအစဉ်ပါရှင
်ဗီယိုအမေရိကန်အတန်းရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ။
ပြည်သူတွေရဲ့တပိတ်မောက်တိုက်ပွဲဘလောက်ထိရောက်နေတယ်လဲဆိုတဲ့ခေါင်းစဉ်နဲ့သုံးသပ်ထားတဲ့ဥစည်းတော်အမည်ရဲ့ပြည်တွင်သတင်းသုံးသပ်ချက်ကိုနားဆင်ချက်ရပါမယ်။မယင်ချင်းနိုင်ကူညီတင်ဆက်ထားပါတယ်ရှင
်။ဒီပါရီကမှာ2021 February အာနာသိမ်းပွဲအပြီးပေါ်ပေါက်လာတဲ့အာနာရှင်ဆန့်ကျင်ရေးဆန္ဒပြပွဲတွေဟာ3လနီးပါးအကြာဧပြီလကုန်ပိုင်းအရောက်မှာတော့အတော်လေးနေပါသွားခဲ့ပါပြီ။နိုင်ငံတော်လူပေါင်း850ကျော်သေဆုံးခဲ့သည့်အထိကြမ်းကြမ်းတမ်းတမ်းရဲရဲဆက်ဆက်ပြစ်ခတ်နှိမ်နင်းမှုတွေကြောင့်ဆန္ဒပြပွဲကြီးတွေနေပါသွားရတာသဘာဝကျပါတယ်။ဒါပေမဲ့ဆက်ပြီးကြံနေသေးတာတွေကတော့အစိုးရရန်တရားမလဲပတ်နိုင်အောင်လုပ်တဲ့စီရီယမ်လှုပ်ရှားမှုတွေစစ်တပ်ပိုင်ကုမ္ပဏီတွေနဲ့အဲ့ဒီကုမ္ပဏီထုတ်ကုန်တွေကိုတပိတ်မောက်တဲ့လှုပ်ရှားမှုတွေအစိုးရဗန္ဒာအခွင့်မရအောင်တပိတ်မောက်တဲ့လှုပ်ရှားမှုတွေစတာတွေကြံရစ်ပါတယ်။အဲ့ဒီကမှစစ်တပ်ပိုင်ကုမ္ပဏီတွေထုတ်ကုန်နေတဲ့အစိုးရဗန္ဒာမရအောင်လုပ်တဲ့သဘိတ်မောက်မှုတွေကိစ္စကတော့စိတ်ဝင်စားဖို့ကောင်းပါတယ်။အဲ့ဒီလှုပ်ရှားမှုတွေဘလောက်ထိရောက်မှုရှိနေသလဲ။ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့သူ့စစ်ကောင်စီအာဏာမရအောင်ကြိုးပမ်းမှုကိုရောထိခိုက်စေနိုင်မလားဆိုတာလေ့လာတင်ပြသွားပါမယ်
။စစ်တပ်ကုမ္ပဏီတွေနဲ့အဲ့ဒီကုမ္ပဏီတွေရဲ့ထုတ်ကုန်တွေကိုသဘိတ်မောက်မှုကိစ္စအကြောင်းပြောရရင်မြန်မာပြည်အနေနဲ့အခြားဖျော်ယမကာတွေကိုသဘိတ်မောက်ကြတဲ့ကိစ္စကအထင်ရှားဆုံးဖြစ်ပါတယ်။1988ခုနှစ်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်း1990မှာစစ်တပ်ပိုင်မြမစီးပွားရေးဥပိုင်လီမိတက်ကိုဖွဲ့စည်းခဲ့တယ်လို့အဲ့ဒီကုမ္ပဏီကနေလုပ်တဲ့လုပ်ငန်းတွေအများကြီးထဲမှာမှမြမပီယာထုတ်လုပ်မှုလုပ်ငန်းဟာအောင်မြင်မှုအများဆုံးဖြစ်ခဲ့ပါတယ်။1988အာဏာသိမ်းစစ်ဘုတ်ချုပ်တွေဟာအိုင်ကြီးကိုဈေးကွက်စီးပွားရေးစနစ်ကျင့်သုံးမယ်လို့ကြေညာခဲ့ပေမဲ့နိုင်ငံသားအတွင်းကိုအမြောက်အများကိုတင်သွင်းခွင့်ပိတ်ပင်ထားခဲ့ပြီးအဲ့ဒီထဲမှာဖျော်ရည်နဲ့ရမကအမျိုးမျိုးပါဝင်ခဲ့ပါတယ်။2011ခုနှစ်မတိုင်ခင်အထိနိုင်ငံသားပြည့်အရက်နဲ့ဘီယာတင်သွင်းရောင်းချခွင့်လုံးဝပိတ်ပင်ထားတဲ့မြန်မာနိုင်ငံမှာမြန်မာဘီယာဟာနံပါတ်1ရောင်းအားအကောင်းဆုံးဈေးကွက်ဝေစုအများဆုံးရတဲ့ဘီယာဖြစ်ခဲ့တာပါ။ 2017နောက်ပိုင်းသမရဦးသိန်းစိန်လက်ထက်မြန်မာနိုင်ငံထဲမှာဟန်နီကန်ဘီယာကောဘက်စ်ဘီယာနဲ့ထိုင်းနိုင်ငံကဘီယာချမ်းကုမ္ပဏီတွေရင်းနှီးမြှုပ်နှံခွင့်ရပြီးလာရောက်ထုတ်လုပ်ကြလို့ဈေးကွက်ဝေစုခွဲဝေပေးလိုက်ရတဲ့အတိုင်းမြန်မာဘီယာဟာနံပါတ်1ရောင်းအားအကောင်းဆုံးနေရာကနေကျမသွားခဲ့ပါဘူး။အကြောင်းရင်းကတော့သူ့မှာကျယ်ပြန့်တဲ့ဖြန့်ချီရေးကွန်ရက်ရှိနေတာသူ့ရဲ့ CBR အယောင်းဆိုင်တွေကိုအထူးအခွင့်အရေးတွေပေးပြီးအခြားကုမ္ပဏီတို့ဘီယာတွေရောင်းချခြင်းမပြုပါဘူးလို့ရော်ကြေးပါတဲ့စာချုပ်တွေထုတ်ဆိုပြီးလောက်ကင်ခဲ့တာကြောင့်အခြားဘီယာတွေပေါ်အသာစီးရပြီး2021ခုနှစ်ဇန်နဝါရီလကုန်ထိဈေးကွက်ဝေစုအများဆုံးဆက်ရနေခဲ့တာဖြစ်ပါတယ်။ Eurocham မြန်မာရဲ့ Consumer Good Guide 2020အစီရင်ခံစာမှာနှစ်ပေါင်း20ကျော်အောင်မြန်မာဘီယာနဲ့ Edmund Gold ကဈေးကွက်ဝေစု80ရာခိုင်နှုန်းကျော်ယူထားတယ်လို့ဖော်ပြထားတာတွေ့နိုင်ပါတယ်
။အာဏာသိမ်းပွဲအပြီးဆန္ဒပြပွဲတွေ CDN လှုပ်ရှားမှုတွေနဲ့အတူပြည်သူတွေဟာစစ်တပ်ပိုင်ထုတ်ကုန်တစ်ခုဖြစ်တဲ့မြန်မာဘီယာကိုသပိတ်မှောက်ကြပါတယ်။အဲလိုသပိတ်မှောက်မှုမှာစားသုံးသူပြည်သူတွေမကဂုံတိုက်ကြီးတွေ၊စတိုးဆိုင်တွေ၊လေကွာဟောက်စ်တွေအပြင်အရက်ဘီယာရောင်းချခွင့်ရှိတဲ့စားတောက်ဆိုင်တွေပါပါဝင်လာခဲ့ကြမှာတော့မြန်မာဘီယာဟာဈေးကွက်ထဲမှာလုံးဝမမြင်မတွေ့ရတော့တဲ့အနေအထားကိုဆက်ရောက်သွားစေပါတော့တယ်။ပြောရရင်ပြည်သူတွေရဲ့မြန်မာဘီယာကိုသပိတ်မှောက်မှုအကြီးကျယ်အောင်မြင်မှုရပြီးစစ်တပ်အတွက်ဝင်ငွေဒေါ်လာသန်းပေါင်းများစွာထိခိုက်နေတာမှုဖြစ်ပေါ်စေခဲ့ပါတယ်။ပြည်သူတွေဟာအစိုးရဗန္ဒာတိုက်တဲ့အခွန်ဝင်ငွေတွေရောက်မသွားအောင်အောင်ပါလီထီလုပ်ငန်းကိုလည်းသပိတ်မှောက်ကြပါတယ်။2019 January 1ရက်မှာဖွင့်တဲ့22ကြိမ်မြောက်ကျပ်900ရန်အောင်ပါလီထီအတွက်အစိုးရဟာကျပ်ငွေ21ဘီလီယံဘိုးရောင်းချခဲ့ရပြီးအခွန်ငွေကျပ် 8.4 ဘီလီယံရခဲ့ပါတယ်။ကျပ်900ရန်ထီထုတ်စင်တော့ကအစိုးရအတွက်တစ်နှစ်ပြည့်မြောက်ဝင်ငွေကျပ်ဘီလီယံ100လောက်ရစေခဲ့တဲ့သဘောပါ။2021February 1ရက်မှာဖွင့်တဲ့24ကြိမ်မြောက်ကျပ်1000တန်အောင်ပါလီထီအတွက်အစိုးရဟာကျပ်ငွေ34ဘီလီယံဘိုးရောင်းချခဲ့ရပြီးအခွန်ငွေကျပ် 73.6 ဘီလီယံရခဲ့ပါတယ်။ NDI အစိုးရနောက်ဆုံးနှစ်ကျပ်1000တန်ထီထုတ်စင်တော့ကအစိုးရအတွက်တစ်နှစ်ပြည့်မြောက်ဝင်ငွေကျပ်163ဘီလီယံကျော်လောက်ရစေခဲ့တဲ့သဘောပါ
။အခုပြည်သူတွေရဲ့သပိတ်မှောက်မှုကြောင့်အဲ့ဒီအခြေအနေပြောင်းလဲသွားပါပြီ။ရောင်းချချိန်အချိန်2လလောက်ယူပြီးမေလ10ရက်နေ့ကဖွင့်ခဲ့တဲ့26ချိန်မြောက်ကျပ်1000တန်ထီလက်မှတ်1ဘီလီယံကျော်ဘိုးပဲရောင်းရတော့တာကြောင့်အခွန်ငွေကျပ်3800လောက်ပဲရတော့မယ်ဆိုတဲ့သဘောပါဒါအပြင်28ချိန်မြောက်အောင်ပါလီထီလက်မှတ်တွေရောင်းချတာမကြားမသိရတော့တဲ့အတွက်နောက်ပိုင်းအောင်ပါလီထီကနေအစိုးရအတွက်အခွန်လုံးဝရနိုင်မယ့်အခြေအနေမရှိတော့ပါဘူးပြည်သူတွေရဲ့အောင်ပါလီထီအပေါ်သပိတ်မှောက်မှုအောင်မြင်မှုရတယ်လို့ဆိုနိုင်ပါတယ်ဒါ့အပြင်ပြည်သူတွေရဲ့အခြားသောသပိတ်မှောက်မှုတွေလည်းရှိနေပါသေးတယ်။ဥပမာစစ်တပ်ပိုင်ကုမ္ပဏီနဲ့စစ်ဗိုလ်ချုပ်သားသမီးတွေရှယ်ယာအများကြီးပါပြီး VNN, Viettel နဲ့ဖက်ဆက်လုပ်တဲ့ Mitel Mobile Phone Operator လုပ်ငန်းပါ။ Mitel စင်ကတ်တွေမသုံးဖို့ပြည်သူတွေကြားလှုံ့ဆော်မှုတွေရှိခဲ့ပေမဲ့စီးရင်အတိအကျမသိနိုင်သေးပါဘူး။ဒါပေမဲ့ Mitel ကနေဝန်ဆောင်မှုပေးတဲ့ Internet Cable စနစ်ဝန်ဆောင်မှုကိုတော့သပိတ်မှောက်မှုမအောင်မြင်ခဲ့ပါဘူးစစ်ကောင်စီဟာပြည်သူတန်းပေါင်းများစွာအသုံးပြုနေတဲ့ Mobile Data အပါအဝင် Internet ဝန်ဆောင်မှု၃မျိုးကိုပိတ်ပင်လိုက်တဲ့အတွက်ပိတ်ပင်မှုမရှိသေးတဲ့ Cable စနစ် Internet ဝန်ဆောင်မှုကုမ္ပဏီတွေစီမှာဝယ်လိုအားအဆမတန်တက်သွားစေခဲ့ပါတယ်အသေးစားနဲ့အလက်စားစီးပွားရေးလုပ်ငန်းအတော်များများဟာအင်တာနက်အသုံးပြုဖို့လိုတာကြောင့် Mitel Cable ဂျိုးစနစ်အင်တာနက်ဝန်ဆောင်မှုရယူသုံးစွဲနေကြရသူတွေအနေနဲ့သပိတ်မှောက်ဖို့မဖြစ်နိုင်တဲ့အခြေအနေရောက်သွားစေပါတယ်။အခြားသောပြည်သူတွေရဲ့သပိတ်မှောက်မှုအများကြီးရှိနေပါသေးတယ်။အခွန်မျိုးစုံမဆောင်ဖို့လဲသမားတွေကိုချေးပေးထားတဲ့ငွေတွေပြန်မဆက်သေးဘဲဆိုင်းငံ့ထားဖို့မော်တော်ယာဉ်မှတ်ပုံတင်ကြေးတွေမသွင်းကြဖို့စသဖြင့်ရှိသေးတယ်လို့ NUG အမျိုးသားညီညွတ်ရေးအစိုးရဘက်ကလည်းသပိတ်မှောက်တဲ့ကုန်ပစ္စည်းနဲ့ဝန်ဆောင်မှုအသေးစိတ်စီးရင်တိတ်မကြခင်ထုတ်ပြန်သွားဖို့ရှိနေပါသေးတယ်
။ဘုံချုပ်မကြီးမယောင်လှိုင်ဘက်ကတော့အစိုးရဝင်ငွေရရှိရေးသပိတ်ပေါက်မှုကိုတော့သိပြီးဂရုစိုက်မဲ့ပုံမရှိပါဘူး။သူ့ရဲ့အာဏာရှင်တွေတုန်းကအခွန်ငွေကိုသိအာယုံမဆိုင်ပဲအစိုးရဘတ်ဂျက်တွေကိုငွေဆက်ကူရိုက်နှိပ်သုံးစွဲခဲ့တဲ့နည်းနဲ့ဖြည့်ရှင်းခဲ့တဲ့တာရကတွေရှိခဲ့ပြီးအဲ့ဒါကလည်းသွယ်ဝိုက်တဲ့နီးနဲ့ပြည်သူတွေရဲ့ငွေကိုရယူလိုက်မှုလို့လည်းပြောနိုင်ပါတယ်။တကယ်တော့အခုပြည်သူတွေလုံနေကြတဲ့သပိတ်ပေါက်မှုတွေဟာဒီမိုကရေစီအစိုးရတရက်ရက်ကိုဆန့်ကျင်ကောက်ွယ်မှုမျိုးဆိုရင်တော့အတော်လေးထိရောက်နိုင်ပါတယ်။လက်ရှိအာဏာသိမ်းစစ်ကောင်စီအတွက်ကတော့သူတို့အာဏာတည်မြဲရေးကိုပဲဒီဇိုင်းမမတ်အကောင့်တွေဖော်မဲ့အနေအထားမြင်တွေ့နေရတာမို့ပြည်သူတွေရဲ့သပိတ်ပေါက်မှုကြောင့်တိုင်းပြည်စီးပွားရေး နိုင်ငံဖွံ့ဖြိုးတိုးတက်ရေးဘယ်အပိုင်းကိုပဲထိခိုက်ထိခိုက်သိပ်ပြီးအလင်းနဲ့ထားမဲ့ပုံပြည်သူတွေတောင်းဆိုမှုကိုအလျှော့ပေးမဲ့ပုံမတွေ့မမြင်ရသေးကြောင်းပ
ါတော်ရရှင်တို့နားဆင်နေကြရတာကတော့ VOE မြန်မာပိုင်းစီစဉ်ရဲ့တင်းနယ်လာနေမနေ့ခင်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်အခုကတော့မြန်မာပြည်ကပေးစာများအပတ်စဉ်ကဏ္ဍကိုထုတ်လွှင့်ပေးပါမယ်။မအေးတန်နာကျော်စီစဉ်တင်ဆက်ထားပါတယ်ရှင
်။အားလုံးအတွက်ဘေးအန္တရာယ်ကင်းဝေးရနေဖြစ်ပါစေတော်ရရှိများရှင်။ဗီဒီယိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေ email တွေ VOE Facebook စာမျက်နှာမှာလာပြီးရေးကြတဲ့သောရရှင်ရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါမယ်ရှင်။နောက်ပိုင်းမှာတော့ VOE တိတ်ချစ်သောရရှင်တွေကိုမြတ်တာတိလက်ဆောင်မြန်မာသချင်းလေးတစ်ပုဒ်နဲ့လည်းဖျော်ပြပေးဦးမှာဖြစ်ပါတယ်နော်။ပထမအဦးဆုံးမြန်မာပြည်ကြီးငြိမ်းချမ်းပါစေဆိုပြီးတော့ဆုတောင်းပေးလာတဲ့သောရရှင်ရဲ့ Messenger ကစာကိုဖော်ပြပေးကြပါတယ်။ Non Pan Knock Sign ဆိုတဲ့သောရရှင်မှာသူကမင်္ဂလာနဲ့နဲ့ခင်မှာပြည်အောင်စုမြန်မာနိုင်ငံပြည်သူပြည်သားများဘေးရန်ကင်းကွာကျန်းမာကြပါစေအမြန်ဆုံးငြိမ်းချမ်းပါစေဆုပြုဆုတောင်းပေးလာပါတယ်ရှင်ဟုတ်ကဲ့ပေးတဲ့ဆုနဲ့အမြန်ဆုံးပြည့်ကျင်ပါတယ်အဝေးရောက်အိမ်လွမ်းသူတစ္ဆာဆိုတဲ့သောရရှင်ကတော့မြန်မာနိုင်ငံကအခြေအနေတွေအတွက်အတော်လေးကိုစိတ်လက်မချမ်းမသာဖြစ်ရပါတယ်ဆုပြုရေးလာပါတယ်ဟုတ်ကဲ့ပါဒီသောရရှင်တို့ပဲမြန်မာနိုင်ငံနဲ့ကပြည်သူတွေအားလုံးရောကမ္ဘာမှာရှိနေတဲ့ဒီမြန်မာနိုင်ငံသားတွေရောစိတ်လက်မချမ်းမသာဖြစ်နေရတာအမှန်ဖြစ်ပါတယ်နော်။ကြီးစင်ဆိုတဲ့သောရရှင်ကတော့မင်္ဂလာပါဗီဒီယိုရေးတဲ့နေ့စဉ်ထုတ်လွှင့်နေတဲ့သတင်းတွေနဲ့ TV သတင်းအစီအစဉ်တွေကိုနားဆင်လို့ပါတယ်ကျေးဇူးပါတယ်ဟုတ်ကဲ့ Facebook ကစာရေးလာတာမလို့အကောင်းဆုံးကတော့ Internet တွေရရင် Facebook ကနေကြည့်ရှုနားဆင်နိုင်ပါတယ်လို့ပဲအကြံပြုချင်ပါတယ်နော်။ဒါမှမဟုတ်တော့ကျမတို့ရုပ်မြင်သံကြားအစီအစဉ်ကိုကျူးရူဆလောင်းကနေပြီးတော့ဖမ်းယူလို့ရတယ်လို့မျိုး Radio အစီအစဉ်တွေကိုတော့ဖိုင်တိုရေဒီယိုကနေပြန်နားဆင်လို့ရပါတယ်ရှင်။အစီအစဉ်ဖမ်းယူလို့ရတဲ့မီတာလိုင်းတွေကိုလည်းနေ့စဉ်သတင်းလောကနဲ့အတူပို့ပေးနေပါတယ်နော်။သတင်းလောကဆိုလို့ကျွန်မတို့ VOE ကနေ့စဉ်ပို့ပေးနေတဲ့အီးမေးလ်သတင်းလောကအကြောင်းလေးလည်းသောရရှင်တွေကိုပြောပြပေးကြပါတယ်။ကျွန်မတို့စီကနောက်ဆုံးရမြန်မာနဲ့ကမ္ဘာသတင်းတွေသတင်းဆောင်မတွေကိုနေ့စဉ်ကိုယ့်ရဲ့အီးမေးလ်ကနေပြီးတော့အလွယ်တကူသိရှိခြင်းနဲ့ဆိုတော့ကျွန်မတို့အီးမေးလ်သတင်းလောကကိုမနေ့ကောညမှာပို့ပေးနေပါတယ်နော်။ဒီအီးမေးလ်သတင်းလာလိုချင်တယ်ဆိုရင်ကျမတို့ကိုအီးမေးလ်ပို့ပြီးတော့တောင်းလို့ရပါတယ်။ကျမတို့ရဲ့အီးမေးလ်လိပ်စာက bammi@viewnews.com ဖြစ်ပါတယ်။ဒါမှမဟုတ်လည်းကျမတို့ရဲ့ VOA မြန်မာဘိုင်းဒီ Facebook စာမျက်နှာ Messenger ကနေပြီးတော့ကျမတို့စီကိုစာရေးလို့ရပါတယ်။ဒီအီးမေးလ်ပေးဖို့မယ်ပဲဖြစ်ဖြစ်စာရေးရမယ်ဖြစ်ဖြစ်ဒီကျမတို့ရဲ့သောရရှင်ရဲ့အီးမေးလ်လိပ်စာကိုထည့်ပေးလိုက်ပါနော်။အဲဒီတော့မှကျမတို့ကအီးမေးလ်တွေကိုကျမတို့နေ့စဉ်သတင်းလောကကိုပို့ပေးနိုင်မှာဖြစ်ပါတယ်ရှင်။ကိုချိုဆိုတဲ့တော်ရရှင်ကလည်းတင်းကိုမှန်မှန်နဲ့မြင်မြင်ပြည်သူတိကဘာတိတင်းဆက်ပေးနေရအခုလိုမျိုးအချိန်နဲ့တပြင်းညီတင်းဖတ်ရှုခွင့်ရတဲ့အတွက်ကျေးဇူးပါ VOE ရေတဲ့ဆလိုင်းရဲမင်းထိုးဆိုတဲ့တော်ရရှင်ကတော့ကျွန်တော်ဒီ VOE ကိုထောက်ရယုံကြည်ပါသေးတဲ့အားပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်နောက်ထပ်တော်ရရှင်တယောက်နိုင်လင်းထွန်းနိုင်ဆိုတဲ့တော်ရရှင်ဖြစ်ပါတယ်ဒီတော်ရရှင်ကVOE ရဲ့အစီအမံနားထောင်မှုစောင့်မြော်နေပါ යි မြန်မာနိုင်ငံရဲ့အခြေအနေတွေကလည်းစစ်ကောင်စီကရုံညံ့ပါတယ်ဆိုတော့မှကောင်းတဲ့သတင်းလေးများပါမလားလို့ကျွန်တော်စောင့်မြော်နေမိပါတယ်ဒီညတော့ကောင်းတဲ့သတင်းလေးထုတ်လွှင့်ပေးဦးမှာလားတဲ့စိတ်ညစ်ပါတယ်ဟုတ်ကဲ့ကျွန်မကောင်းတဲ့သတင်းလေးတွေထုတ်လွှင့်ပေးခွင့်မတားတာတောင်းပန်ပါတယ်နော်အမြန်ဆုံးအားလုံးကကောင်းတဲ့သတင်းလေးတွေကြားချင်တာလည်းဖြစ်ပါတယ်ဆရာ Facebook account ပိုင်းရှင်ကတော့ကြည့်ရင်လည်းမျက်ရည်လဲမိပါရင်အားလုံးဘေးကင်းစွာနဲ့အေးတော်ပုံအောင်မြင်ပါစေနေ့စဉ်နေ့ညအိပ်မရပါအာမင်ပါတဲ့ရွေးကြော်တဲ့နေ့ကြောင့်စိတ်သိမ်းထားမိပါရင်ဒါက Facebook account ပိုင်းရှင်ဆန်လွင်ရေးသွားတာပါအောင်သူဆိုရတော်ရရှင်ကတော့အာနာရှင်အောက်မှာတိုင်းပြည်နောက်ပြန်ဆွေးရင်အမောင်ခင်းရဲ့နိုင်ကြတဲ့ပညာရေးစနစ်အောက်မှာကြီးပြင်းလာခဲ့ပြီးရပါပြီတဲ့လူမှုရေးစီးပွားရေးလဲပဝန်းကျင်နိုင်ငံတွေကမှနောက်ောက်ကျခဲ့ရပါတယ်နောက်နောက်ခဲ့ကလေးတွေကိုဒီအမွေကျိုးထပ်ပြီးတော့မပေးစေချင်ပါဘူး။ငင်းရင်သာရပြီးတော့ဖွံ့ဖြိုးတိုးတက်မဲ့အတိုင်းပြည်ဖြစ်အနာဂတ်မှာမြင်ချင်ပါလေ။အခုလည်းပြည်သူရဲ့သဘောထားအမှန်အတိုင်းကိုမျက်ဝါးထင်ထင်မြင်နေရပါပြီ။လောဘအာဏာမဲ့နေသူတို့ကိုဖယ်လိုက်ရုံနဲ့အတိုင်းပြည်ရဲ့အနာဂတ်ခီးအတော်လှပသွားပါလိမ့်မယ်။ အောင်သူဆိုတဲ့သွားရှင်ရေးလာတာပါနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့လည်းအခုချိန်မှာမြန်မာလူတွေနဲ့အတူရပ်တည်ဖို့မြန်မာနိုင်ငံကအမခိုင်မာသေးတဲ့ဒီမိုကရေစီနဲ့လူ့အခွင့်အရေးဖြစ်ထွန်းတိုးတက်မှုတွေပြိုကျမသွားအောင်ဝိုင်းဝန်းလှုံ့ဆော်ကြဖို့နှိုးဆော်သွားခဲ့ပါတယ်ဒီလိုသတင်းတွေအောက်မှာရေးလာတဲ့သွားရှင်တွေကတော့စုမသားဆိုတဲ့သွားရှင်ကတောင်းဆိုမနေပါနဲ့အင်တာနက်ဖြတ်ခန့်ထားရတာဘလို့လုတ်ပေးနိုင်မလဲပြောပါတယ်နောက်ထပ်သွားရှင်အောင်နိုင်ထွန်းကတော့တောင်းဆိုလို့မရပါဘူးအမေရိကန်ဒီလိုတောင်းဆိုနေမြန်မာပြည်သူစစ်ကြုံဘွားမှာနှစ်30နေရပါမယ်။လင်းရင်တင်စစ်သင်္ဘောကြီးလွတ်လိုက်ပြီးတော့စစ်ဗိုလ်ချုပ်ကြီးတွေနေတဲ့နေရာစီအရောက်လာခဲ့ပါတယ်။ဒါကတော့ရှင်အောင်နိုင်ထွန်းရေးထားတာပါ။နောက်တစ်ရက်ကတော့တောင်းဆိုတာတော့တောင်းဆိုပါ။နီးလန်းလဲရှာပါအောင်လားတဲ့
။တကယ်တော့တောင်းဆိုမှုတွေရှိတော့ကောင်းပါတယ်။လက်တွေစစ်အာဏာဖျောက်ချရေးထိတွေ့လောက်အောင်လက်တွေလိုအပ်နေပါပြီ။စစ်အာဏာဖျောက်နိုင်ရေးအတွက်ဘလို့နီးလန်းတွေလှုပ်ရှားကြပါအောင်လဲ။
သူရင်းဆိုတဲ့သွားရှင်ကတော့ပြောပါတယ်ကုလကပြောပါပဲတဲ့အလိုလိုလိုပါတွေကတည်ယုံတဲ့ရုရှားလက်တွေကဘာမှဖြစ်မလားသူကတော့စိတ်ပြက်လက်ပြက်နဲ့ရေးလာတာပါဝေယံဆိုးဆိုတဲ့သွားရှင်ကတော့ဒီခေတ်မှာအာနာတက်သိန်းတာ88တုံးကလို့မျက်စိပိတ်နားပိတ်နေခဲ့တဲ့ခေတ်မဟုတ်ပါဘူးဆိုတာသူတို့သိဖို့တဲ့ကြားမီဆွဲတာထက်ဆိုးပါတယ်အာနာဆိုတာပြည်သူတွေစီကစဉ်သက်တာပါပြည်သူတွေအခုသွေးစည်းနေပါပြီပြည်သူအာနာပြည်သူလက်ထဲရောက်ပါမယ်တဲ့ဝေယံဆိုးဆိုတဲ့သွားရှင်ရေးလာပါတယ်ဒီလိုမျိုးမြန်မာနိုင်ငံကဖြစ်နေတဲ့နောက်ဆုံးရအခြေအနေတွေကိုကျွန်တော်တို့ VOA မြန်မာပိုင်းကရရရသလိုတင်ဆက်ပေးနေတာနဲ့ပတ်သက်ပြီးတော့ရေးလာတဲ့သွားရှင်တချို့ကတော့ကိုသိန်းစော်ထွန်းကအခုလိုသတင်းတွေတင်ပေးတာကျေးဇူးတင်ပါတယ်လူဝင်စင်နာပြေဝပါလေယောဂါကပ်ပေးကင်းဝေးပါစေတဲ့ Cherry ကိုဆိုတဲ့သွားရှင်ကလည်း up to date news လေးတွေတင်ပေးလို့ကျေးဇူးတင်ပါတယ်ပြည်ပရောက်မြန်မာတွေအတွက်ခင်ဗျားတို့ပဲအားကိုးစရာရှိတာပါတိကျမှန်ကန်တဲ့သတင်းလေးတွေတင်ပေးပါအောင်ခင်ဗျားတို့ဟုတ်ကဲ့အခုပြောသွားသလိုပဲကျမတို့အချိန်နဲ့အမျှဝိုင်းတော်သားတွေအလုံးလုံးနေကြပါရဲ့နော်ကျမတို့စီကိုသွားရှင်နေနေနဲ့ကိုပိုင်းမြင်းနေလွတ်လွတ်လပ်လပ်ထုတ်ဖော်လာတဲ့စာတွေကိုလည်းကျမတို့ VOE ကပုံမှန်ထုတ်လွှင့်ပေးပါရဲ့နော်ဒီတစ်ပတ်မှာတော့မြို့မြင့်မောင်ဆိုတဲ့သွားရှင်ရေးလာတာကိုဖော်ပြပေးကြပါမယ်။သူကလူတို့ရဲ့ဆရာနာရှင်ဆန့်ကျင်ရေးလူတို့လှုပ်ရှားမှုတွေကိုနီးလန်းပြောင်းမှရမယ်ထင်ပါတယ်ဆိုပြီးတော့သူ့ရဲ့ကိုယ်ပိုင်အမြင်ကိုအခုလိုရေးလာပါတယ်
။ VOA ခင်ဗျာဒီကိစ္စကိုသူတို့သိအောင်စူးစမ်းပေးစီကြပါမယ်။အခြေအနေတွေကတော့ပိုဆိုးဆိုးလာတာသိကြတဲ့အတိုင်းပါပဲ။ဒီရက်ဆက်ကြမ်းကြုတ်တဲ့စစ်တပ်ကိုပြည်သူတွေရဲ့လေးကွမြားမီးပလင်းတွေနဲ့ရင်ဆိုင်လို့မရပါဘူး။တိုင်းရင်းသားလက်နက်ကင်တွေကလည်းတကယ်ထိရောက်အောင်မတိုက်နိုင်ကြပါဘူး။ကြာရင်သူတို့လက်ခုပ်ထဲပြန်ရောက်သွားပါလိမ့်မယ်။လူတွေအားကိုတဲ့ UN က R2P ကလည်းမရေမရာနဲ့ကြာပြီ။ဒီတော့အရေးကြီးတာပြောပါမယ်။အစိုးရတရအနေနဲ့ CRPH တိုင်းရင်းသားလက်နက်ကင်တွေရဲ့ညှိနှိုင်းပြီးဥကြုံမိုးထွန်းက US ကကာကွယ်ရေးနိုင်ငံခြားရေးဝန်ကြီးတွေနဲ့တွေ့ပြီးသမရစီရောက်အောင်တင်ပြစီခြင်းပါတယ်ဒါကတော့မျိုးရုပ်စစ်တပ်ကိုမြမပြည်ထဲဝင်ပြီးမျိုးဖြုတ်ပေးဖို့တောင်းဆိုပါဒီအတွက်မြမပိုင်ကိုကိုကျွန်းကို US စစ်စခန်း150 100 150ငှားဖို့ပါမြမနဲ့နှစ်နိုင်ငံကာကွယ်စာချုပ်ချုပ်ပြီး Federal Army ကိုမြှင့်တင်ပါစီအေးအရအနောက်ဘက်ကနေတရုတ်ကိုထိန်းချုပ်ပြီးသားဖြစ်တယ်လို့မြမအတွက်တရုတ်လက်ကလွတ်လာနိုင်ပါတယ်ဒီကိစ္စကိုစူးစမ်းကြည့်စီခြင်းပါတယ်ဒေါက်တာဆဆာအနေနဲ့ Charles Minnah ကိုလည်း US ကိုအကူအညီဝိုင်းတောင်းပေးဖို့စူးစမ်းကြည့်စီခြင်းပါတယ်စစ်ဖြစ်ရင်ဆုံးရှုံးရမှာတွေများမှန်းသိပေမဲ့မျိုးရုပ်စစ်တပ်ကလွတ်ဖို့ဒီထွက်ပေါက်ပဲရှိပါတယ်ဒင်းတို့ကတိမ်မထူးနေမထူးဖြစ်နေလို့အစွမ်းကိုရုံမှရက်ဆက်နေကြတာပါပြည်သူတွေကလည်းခေါင်းဆောင်တွေကစားလို့အသက်တွေစည်သေးကြရမှာသိပေမဲ့ဒီလိုပဲလုပ်ရမှာပါအမြဲဆုံးစူးစမ်းကြည့်ပေးပါယေရှုတင်ပါတယ
်လူတို့ရဲ့ဆရာနာရှင်စန့်ကျင်လှုပ်ရှားမှုနီလန်ပြောင်းတင်ပါတယ်ဆိုတော့မျိုးမြင့်အောင်သူ့ရဲ့ထင်မြင်ယူဆချက်ကိုအကြံပြုလာတာဖြစ်ပါတယ်ရှင်သရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှနေရက်ချင်ပါတယ်တစ်ချစ်သရရှင်တွေအတွက်မေတ္တာတိလက်ဆောင်မြန်မာသချင်းလေးတစ်ပုဒ်နဲ့ဖြောပြပေးဦးမှာဖြစ်ပါတယ်နော်ကျွန်တော်တို့ view မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြတ္တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့ နောက်ပြီးကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်စာလိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင်bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုးစားနေပါတယ်ရှင်။ခုတော့တော်ရရှင်ဒီကိုမေတ္တာဒီလက်ဆောင်မြမတချင်းလေးတစ်ပုဒ်နဲ့ဆက်ပြီးတော့ဖြောပြေးပေးကြပါရှင်။တော်ရရှင်ဒီအားလုံးနဲ့ဒီတချင်းလေးကိုနှိမ့်ချခံစားနိုင်မယ်လို့မျှော်လင့်ပါတယ်။ထို့အပြင်တည်ဆူထားတဲ့ညီလေးရေဆိုတဲ့တချင်းကပြည်သူလူထုအတွက်အားတစ်ခုဖြစ်ပါစေလို့တောင်းဆိုပြုမိပါတယ်
။အိုညီလေးရေရုပ်ကြည်ချက်နဲ့တက်ရှင်ခြင်းကကောင်းဆုံးပါမင်းတရားတသက်သက်ကိုပုံလေးကိုရအတေချာစဉ်းစားလူတွေတောင်းလို့ရစူးစားကြတဲ့အခါမင်းအတာစိတ်ကိုမီပုံရှုံနိုင်မှာဘုံကြီးလေးရဲ့အနာလုံးပေါ်ခုတာပြောလိုက်ကြောင်းနေပေါ့စစ်တန်တရဲ့ပြေးဝတဲ့အနေတိတ်တွေကိုမြင်ပြီးပါမန်တရားအတွက်ကပဲမှရင်မျိုးတိုက်ခိုက်ကြတဲ့အခါမင်းတည်းဘဝကိုစံတော်စားနိုင်မှာလူကြည့်ပါမှန်ပြားရိုးသားဆုံးလူရှာဒုက္ခနဲ့ရင်ဆိုင်နိုင်တုံ့လုံးသူ့ဟုတ်လားလူကြည့်ပါမှန်ပြားရိုးသားဆုံးလူရှာကောင်းဆုံးကိုရှာဖွေပေးဆန္ဒမှာမြစ်တဲ့လောကကြီးအာရဖို့ကောင်းတော်ကြီးရဲ့စက်နဲ့လူငယ်လေးတယောက်ဖြစ်ပေါ်ပါ
သွေးပြင်စုထားတဲ့ညီလေးရေဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းဒေါ်ရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့တည်ခြင်းတောင်းလာတွေကိုတင်းနှင်းတွေနေညာပိုင်းနဲ့တင်းနှင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနာဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့ထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။တွင်းထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook ပေါ်မှာပြန်ပြီးတော့နားထောင်နိုင်လို့ VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App တို့မှာတွားပြီးနားထောင်နိုင်ပါရှင်။ကျမတို့ရဲ့ Internet စာမျက်နှာလိပ်စာက bamis.voanews.com ဖြစ်ပါတယ်။ကျမအေးသနာဆိုပါ။ VOA ကိုလည်းစာရေးကြပါအောင်နော်။ဒေါ်ရရှင်ရဲ့အားလုံးဖြန့်နှံ့ချမ်းမြေ့ကြပါစေရှင်။
ဘုံကြီးလေးရဲ့အနာလုံးပေါ်ဟုတ်တာပြောလိုက်ကြောင်းနေပေါ့စက္ကန့်ရဲ့ပြေးဝတဲ့အနေနဲ့ဘယ်ကိုနေဒီပါအမှန်တရားတဲ့ကပဲမှရင်ဒီကိုတိုက်ခိုက်ကြတဲ့အခါမင်းတည်းနဲ့ဘဝကိုဆက်လို့ထားနိုင်မှာဘုံကြီးတော်မှကြားယူသားဆုံးလှူရှာဒုက္ခနဲ့ရင်ဆိုင်လာရင်တုံ့လုံးမလုံးလား
မြန်မာပြည်ကပေးစာများသတင်းပတ်ဆင်ခန္ဓာကိုနားဆင်ကြရတာဖြစ်ပါတယ
်။နိုင်ငံတကာကသတင်းတွေကြီးစုနားဆင်ကြတဲ့အခါအဲ့ဒီသတင်းတွေထဲမှာပါတဲ့ထူးခြားတဲ့အကြောင်းအရာအချက်အလက်တွေနဲ့ပတ်သက်ပြီးဗဟုသုတညစီဘူးသတင်းတွေတွေကသူတားဆိုတဲ့အစီအစဉ်ကိုကျွန်မညိုညိုလင်းကတင်ဆက်ပေးထားပါတယ်။ဒီတစ်ပတ်မှာတော့အပြည့်ပြည့်ဆိုင်ရာလူခွင့်ရေးကြီးညာစာရမ်းနဲ့ပတ်သက်ပြီးအခြေခံသိမှတ်စရာအကြောင်းတစ်စီတစ်ဆောင်တင်ပြပေးထားပါတယ်ရှင
် Universal revulsion at this crime followed by the founding of the United Nations and the signing of the Universal Declaration of Human Rights promised an end but it did not end.Indeed, today antisemitism
အပြည်ပြည်ဆိုင်ရာလူခွင့်ရေးကြီးညာစာရမ်းဆိုတာလူသားတွေအားလုံးရဲ့မွေးရာပါအခွင့်အရေးနဲ့ပတ်သက်ပြီးပြုစုထားတဲ့လူခွင့်ရေးဆိုင်ရာမှတ်တမ်းတွေတစ်ခုပဲဖြစ်တယ်လို့ကုလသမဂ္ဂကဆိုပါတယ်
UDHR လို့အင်္ဂလိပ်လိုအတိုးကခေါ်တဲ့ဒီဂျင်ညာစာရန်ကြီးကို1948ခုနှစ်ဒီဇင်ဘာလ10ရက်နေ့မှာကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေလက်မှတ်ရေးထိုးအတည်ပြုပြဋ္ဌာန်းခဲ့တာပါဒုတိယကမ္ဘာစစ်အတွင်းလူသားတွေတွေ့ကြုံခဲ့ရတဲ့ရက်ဆက်ကြမ်းကြုတ်တဲ့လူအခွင့်အရေးချိုးဖောက်အနိုင်ကျင့်ခံရမှုတွေကမ္ဘာကြီးပေါ်မှာထပ်မဖြစ်စေဖို့ရည်ရွယ်ပြီးဒီဂျင်ညာစာရန်ကိုရေးဆွဲခဲ့ကြတာလည်းဖြစ်ပါတယ်ဒီဂျင်ညာစာရန်မှာလူသားတွေမွေးဖွားလာခြင်းကစလို့မွေးရပါအခွင့်အရေးတွေပေါ်အခြေခံပြီးလူမျိုးဘာသာအသားအရောင်လိင်ကွဲပြားမှုနဲ့အသက်အရွယ်မရွေးရရှိရမယ့်အခွင့်အရေးတွေကိုဖော်ပြထားပါတယ်။ဒီဂျင်ညာစာရန်မှာပြဋ္ဌာန်းချက်ပေါင်း30ပါရှိပါတယ်။ဒီပြဋ္ဌာန်းချက်ပေါင်း30တွေကအချက်တချို့ကိုအနှစ်ချုပ်ပြောရမယ်ဆိုရင်တော့လူသားတွေဟာလွတ်လပ်ပြီးတန်းတူညီမျှတဲ့လူကုန်တိတ်ခါအခွင့်အရေးတွေနဲ့မွေးဖွားလာပြီးအသားအရောင်ကိုဝယ်တဲ့ဘာသာလိန်ခွဲခြားမှုမရှိစေရပဲဒန်းတူညီတဲ့အခွင့်အရေးတွေရရှိရမယ်လူသားတိုင်းလုံခြုံခွင့်အသက်ရှင်ခွင့်ရှိရမယ်ဘယ်သူကိုမဆိုနီးလန်းစုံနဲ့ကြုံပြုတ်ခိုင်းစေတာမတရားနှိပ်စက်ညှဉ်းပန်းတာတွေမလုပ်ရဘူးဘယ်သူကိုမှတရားဥပဒေမဲ့ဖမ်းဆီးတာတွေတိုင်းပြည်ရဲကနှင်ထုတ်တာတွေမလုပ်ရပဲလူသားတိုင်းဟာတရားဥပဒေရှေ့မှာဒန်းတူညီမျှမှုရှိနေရမယ်ကိုယ်တော်အတိုင်းလွတ်လွတ်လပ်လပ်နေထိုင်တဲ့မိသားစုနေအိမ်အတိုင်းအဝိုင်းအပြင်စာပေးစာယူကိစ္စတွေကအစဥပဒေမဲ့ဝင်ရောက်ဆွတ်ဖက်တာတွေမလုပ်ရဘူးကိုယ်တိုင်းပြည်ထဲမှာလွတ်လွတ်လပ်လပ်သွားလာခွင့်ရှိရမယ်ဆိုတဲ့အချက်တွေပါရှိပါတယ်ဒါပြင်လူသားတွေရဲ့နိုင်ငံရေးယုံကြည်ချက်လှုပ်ရှားမှုနဲ့ပတ်သက်လို့လေလူသားတိုင်းလွတ်လပ်စွာတွေးခေါ်ခွင့်ယုံကြည်ခွင့်တွေရှိပြီးလူတိုင်းဟာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်အသင်းအဖွဲ့ဖွဲ့စည်းခွင့်ပါဝင်ခွင့်စုဝေးခွင့်တွေရှိရမယ်နိုင်ငံရဲ့အုပ်ချုပ်မှုဆိုင်ရာမှာလည်းကိုယ်တိုင်ပဲဖြစ်စီကိုကလွတ်လွတ်လပ်လပ်ရွေးချယ်ပေးလိုက်တဲ့ကိုယ်စလဲတွေကနေတဆင့်ဖြစ်စီပါဝင်ဆောင်ရွက်နိုင်ခွင့်တွေရှိရမယ်နိုင်ငံရဲ့ပြည်သူဝန်ထမ်းအဖွဲ့တွေမှာပါဝင်ဖို့တူညီတဲ့အခွင့်အရေးတွေရရှိရမယ်ရွေးကောက်ပွဲတွေမှာလွတ်လပ်ပြီးလျှို့ဝှက်တဲ့မဲပေးပိုင်ခွင့်တွေရှိရမယ်နိုင်ငံရဲ့လူမှုဖူလုံရေးခန်းစားခွင့်ရှိရမယ်အလုပ်တွေကိုမိမိစိတ်ကြိုက်ရွေးချယ်လုပ်ပိုင်ခွင့်ရှိရမယ်ညီမျှတဲ့လောက်ခလစာရရှိရမယ်အလုပ်သမားသမက်ကတွေမှာလည်းပါဝင်နိုင်ခွင့်ရှိရမယ်ဆိုတဲ့အချက်တွေလည်းပါဝင်ပါတယ်ကျန်းမာရေးပညာရေးနဲ့ပတ်သက်လို့လည်းလူသားရင်းလိုအပ်တဲ့လူနေမှုအခြေအနေနဲ့လိုအပ်တဲ့ကျန်းမာရေးစောင့်ရှောက်မှုတွေကိုခန်းစားခွင့်ရရှိရမှာဖြစ်ပြီးအထူးသဖြင့်အမျိုးသမီးနဲ့ကလေးငယ်တွေအတွက်အထူးကာကွယ်ကြည့်ရှုစောင့်ရှောက်မှုတွေပေးရမယ်လို့ဆိုပါတယ်ပညာရေးကိုလည်းအနှိမ့်ဆုံးအခြေခံပညာအဆင့်ကိုအခမဲ့သင်ကြားခွင့်ရရှိရမှာဖြစ်ပြီးအဆင့်မြင့်ပညာရေးအတွက်လည်းဒန်းတူညီမျှသင်ကြားနိုင်ခွင့်တွေရှိရမယ်လို့ဖော်ပြပါတယ်။နောက်ဆုံးမှာတော့လူသားတိုင်းပြဋ္ဌာန်းချက်တွေမှာပါတဲ့အခွင့်အရေးတွေကိုလေးစားလိုက်နိုင်ရမှာဖြစ်ပြီးတခြားသူတဦးချင်းစီရဲ့အခွင့်အရေးတွေကိုလည်းလေးစားလိုက်နိုင်ရမယ်လို့ဆိုပါတယ်။ဒီကြညာစာရမ်းမှာပါတဲ့ပြဋ္ဌာန်းချက်တွေကိုချိုးဖောက်မှုမရှိစေရဘူးလို့လည်းဖော်ပြထားပါတယ်။ဒီလူခွေရေးကြညာစာရန်ကိုဘာသာစကားပေါင်း900ကျော်ဘာသာပြန်ဆိုထားပြီးကမ္ဘာပေါ်မှာဘာသာပြန်ဆိုမှုအများဆုံးလို့လည်းဂင်းနစ်စာရင်းမှာဖော်ပြထားပါတယ်ရှင်
။အခုကတော့သတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကတက်လှည့်တင်ပြပေးပါမယ်ရှင
်။ကမ္ဘာလုံးဆိုင်ရာຫນွေဥတော်လိုင်းရင်းနေအဖြစ်သတ်မှတ်ထားတဲ့မေလ2ရက်တနင်္လာနေ့ကရန်ကုန်မန္တလေးအပါအဝင်နိုင်ငံတော်မျိုးအတော်များများမှဆင်အာနာသိမ်းဆန့်ကျင်တဲ့ဆန္ဒပြပွဲတွေလူဝင်အားအများပြားနဲ့ပြန်လည်လှုပ်ဆောင်လာကြတာဖြစ်ပြီးသူတို့ကိုရဲနဲ့စစ်တပ်ကပစ်ခတ်ခဲ့တဲ့အတွက်6ရောက်ထဲမှနေတည်ဆုံးခဲ့ရပါတယ်။မန္တလေး၊မုံရွာ၊ရွှေဘိုပြည်၊မကွေး၊တောင်ကြီး၊ကချင်ပြည်နယ်မြစ်ကြီးနား၊မိုးကောင်၊ဖားကန့်၊မွန်ပြည်နယ်မော်လမြိုင်၊ကရင်ပြည်နယ်အိမ်တုမြို့တွေအပြင်ကလေးမှာတော့မြို့နယ်တွေကကျေးရွာတချို့မှာပါရွာလုံးကျဆန္ဒပြခဲ့ကြတာပါ။ဧပြီလ3ရက်နေ့ကစစ်တပ်ရဲ့အကြမ်းဖက်ဖြိုခွင်းမှုကြောင့်လူပေါင်း200နီးပါးတည်ဆုံးခဲ့ရတဲ့ဘကိုးမြို့မှာတနင်္ဂနွေနေ့မနေ့အစောပိုင်းကရက်ွက်အုပ်ချုပ်ရေးယုံတေုံမေးလောင်ပြကြခဲ့ပါတယ်။မျက်မြင်သက်သေတဦးကတော့ရက်ွက်အုပ်ချုပ်ရေးမှုယုံဘလို့မိစားလောင်လဲဆိုတော့ကိုမသိပေမဲ့စစ်ကောင်စီကခန့်လိုက်တဲ့အုပ်ချုပ်ရေးမှုအသစ်ကိုတော့ရက်ွက်ပြည်သူတွေသဘောမကျတယ်လို့လက်လဲမခံကြဘူးလို့ VOA ကိုပြောပါတယ်။ခရီးရန်ဘာသာဝင်တွေကိုးကွယ်တဲ့မေရိုမာရီယာကိုပူဇော်တဲ့မေလာမှာလက်ရှိပြည်ပကဖိစီးတဲ့ဒဏ်ခံနေရတဲ့မြန်မာနိုင်ငံအတွက်အထူးဆုတောင်းမေတ္တာပို့သပေးကြဖို့ပုံရဟန်းမင်းကြီး Francis ကတနင်္ဂနွေနေ့ဆူတောင်းပွဲမှာပန်ကြားလိုက်ပါတယ
်။တရင်ချင်းချုပ်ကိုဒေါက်ခင်မျိုးသက်တင်ပြပေးခဲ့တာပါ။ VOE မြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့မနေ့ခင်းစီစဉ်တွေကတော့ဒီလောက်ပါပဲရှင်။ဒီည9နာရီခန့်နေ့10နာရီအထိထုတ်လွှင့်မယ်။တနင်္လာနေ့ညချမ်း VOE Radio အစီအစဉ်တွေကိုတော့လိုင်းဒိုမီတာ31 32 51တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။ ပြည်ကိုအပိနာစင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းမင်္ဂလာရှိတဲ့နေ့တစ်နေ့ကိုပိုင်ဆိုင်နိုင်ကြပါစေရှင်။ကျမသင်္ကေတထိုက်ပ
This program has come to you from